Welcome to the Voice of America in Burmese.
The Chamie de Mingla Menekin, Chavazi Trashmania, Bui American Diana Town of Seth Dungunis, Augusta, Nasset Chow Yet, the new name Menekin, Mawai Seasoning, American Piron Zoo, Bureau, Washington Tangani, Tidomitan Sally Lizing, Azatin and Halamita Tia Kose Pien, Bui Yet, YouTube, Facebook, Net, Website, Samyan Narigale, Tayak Deset Penibare.
ကျွန်တော်ကညီညာရေးပါအခုမနေ့ကစီစဉ်တွေကိုတာဝန်ယူတက်သွားမှာဖြစ်ပါတယ်။ဟိုဒီမိုကရေစီနိုင်ငံလာမနေ့ကမှာဆင်ကျွန်တော်အချင်းမျိုးတက်ပါဒီမနေ့ကတည်းကကိုငင်းချင်းနဲ့အတူပြောပြပေးမှာပါ။ယူကရိန်းနိုင်ငံရဲ့မြောက်ပိုင်းမှာရုရှားဘက်ကနေထိုးစစ်တွေပိုပြီးပြင်းထန်တဲ့လှုပ်လာဖို့ရှိတယ်လို့ရုရှားရဲ့ကျူးကျော်စစ်ကိုစောင့်ကြည့်နေတဲ့ဗြိတိန်ကာကွယ်ဝင်ကြီးဌာနကပြောပါတယ FIFA ကဘာဖလားဘောလုံးအဖွဲ့ချုပ်က Spain အဖွဲ့ချုပ်ဥက္ကဋ္ဌကိုဘောလုံးနဲ့ဆက်ဆက်တဲ့လုပ်ငန်းအားလုံးရပ်ဆိုင်းလိုက်ပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုငင်းကြရင
်ဟုတ်ကဲ့ပါဗျာ
။ဒီမိုကရေစီအကြောင်းပြောမယ်ဆိုရင်ဒီကဘာလုံ
းဆရာမတခုကတော့ဦးအောင်သူငင်းရဲ့သုံးသက်ချက်ပါအပြည့်အစုံကို1800မှာဒီမိုကရေစီဆုပ်ယုပ်နေပြီလားသုံးသက်ချက်မှာ just ကြားပါမယ်။ဒါအပြင်လည်းဆက်ပြောရေးသတင်းတွေစတက်ကလွတ်လပ်စွာပြောဆိုခွင့်ပေါ်တင်းတင်းကြပ်ကြပ်ကန့်သက်နေတာအာရှနိုင်ငံရေးသုံးသက်ချက်ဥရယာတီနဲ့နာဂတ်ကဘာအစီအစဉ်စတာတွေကိုလည်းပြည့်ပြည့်စုံစုံတက်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့ဒီနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုကျွန်တော်နဲ့အတူဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံမြောက်ပိုင်းကူပီယန်စ်နဲ့အရှေ့ပိုင်းဒေါန်ဆန်ဒေတာလင်းမန်တွေမှာလာမယ့်နှစ်ထဲမှာရုရှားဘက်ကနေထိုးစစ်တွေကိုပိုးပြီးတော့ပြင်းပြင်းထန်ထန်ရှင်နှွဲလာဖို့ရှိတယ်။ထောက်ထားတွေတွေ့နေရတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကယူကရိန်းဆိုင်ရာနေ့စဉ်ထောင်လိုင်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒေတာရစ်မှာရုရှားရဲ့ဥတီချက်ကအနောက်ပိုင်းဒေတာမှာအော့စကီမြစ်အထိထိုးစစ်ဆင်ပြီးတော့လူဟန်စ်ဒေတာကျောတော်ဝိုင်မှာဂျာခန်ဇုံတစ်ခုကိုဖန်တီးဖို့ဖြစ်တယ်လို့လည်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကသုံးသပ်ပါတယ်။ရုရှားထိန်းချုပ်ထားတဲ့ယူကရိန်းအရှေ့ဘက်ခြမ်းမှာတော့ရုရှားဘက်ကနေထပ်ပြီးတော့ထိုးစစ်တွေဆင်ဖို့အတွက်အသင့်ဖြစ်နေပြီလို့လဲယူကရိန်းစစ်တပ်မြေပြင်တပ်မှူးကြီးအော်လက်စန်ဒါရှီရက်စကီကတောက်ကြနေကပြောပါတယ်ကူပီယန်စ်နဲ့လိုင်မန်လမ်းကြောင်းတွေမှာပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ပွားနေပြီးတော့ရုရှားဘက်ကနေအဆုံးရှုံးတွေများခဲ့တဲ့တစ်လနောက်မှာတောက်ဖွဲ့တွေကိုပြန်စုစည်းခဲ့တဲ့နောက်ရုရှားပိုင်နယ်မြေထဲမှာအစ်စ်ဖွဲ့ထားတဲ့တပ်မတွေတက်ခွဲတွေနဲ့တူတပြိုင်နက်တည်းထိုးစစ်ဆင်နိုင်ဖို့ရှိတယ်လို့လဲ CSK က Telegram ကနေသတင်းထုတ်ပြန်ပါတယ်။ရုရှားတပ်ဖွဲ့တွေကအရှိန်မြင့်ပြီးတော့တိုက်ခိုက်လာနိုင်ဖို့ရှိတယ်လို့ပြောပေမဲ့အသေးစိတ်ကိုတော့သူကထုတ်မပြောပါဘူး။လုံးလုံးဆင်မှာတော့ရုရှားဘက်ကအမြောက်တွေမော်တာကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်လေကြောင်းကနေကအလဲတိုက်ခိုက်မှုတွေဆက်ပြီးတော့လှုပ်ဆောင်နေတယ်လို့လည်းပြောပါတယ်
။ရုရှားရဲ့အီရန်နဲ့စီးရေးပူးပေါင်းဆောင်ရွက်မှုဟာပထဝီနိုင်ငံရေးဖိအားတွေကြောင့်နောက်ဆုတ်သွားမှာမဟုတ်ဘူးလို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရက်ပ်ကော့ဖ်ကစနေနေ့မှာပြောလိုက်ပါတယ်။ရုရှားကိုမောင်းသူမဲ့ရှင်ရောင်းချမှုရပ်ပစ်ဖို့အမေရိကန်ရဲ့ပြောဆိုချက်တွေနောက်ပိုင်းမှာအခုလိုရုရှားဘက်ကတုံ့ပြန်လိုက်တာပါ။ရုရှားနဲ့အီရန်ပူးပေါင်းဆောင်ရွက်မှုတွေမှာအပြောင်းလဲဘာမှမရှိဘဲဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးကိုယ်ပိုင်လွတ်လပ်မှုရှိတဲ့နိုင်ငံတွေဖြစ်ကြတဲ့အတွက်အမေရိကန်နဲ့သူ့ဘက်သားတွေပြောတာနဲ့နောက်ဆုတ်သွားမှာမဟုတ်ကြောင်းရုရှားဒုနိုင်ငံခြားရေးဝန်ကြီးရဲ့ပြောဆိုချက်ကိုရုရှားအစိုးရ RA သတင်းမှာဖော်ပြထားတာပါ။ယူကရိန်းကိုတိုက်နေတဲ့စစ်ပွဲမှာရုရှားတပ်တွေတုံးနေတဲ့လက်နက်တပ်ဆင်ထားတဲ့မောင်းသူမဲ့ drone ယာဉ်တွေကိုရုရှားကမရောက်မှုအမေရိကန်ကဖိအားပေးနေကြောင်းဒီလအစောပိုင်းမှာပဲ Financial Times သတင်းစာကြီးကအီရန်အရာရှိတဦးနဲ့ဒီကိစ္စဆွေးနွေးပြောဆိုမှုကိုတိထားတဲ့ပုဂ္ဂိုလ်ရဲ့ပြောကြားချက်ကိုကိုးကားပြီးဖော်ပြထားတာပါရုရှားတပ်တွေကမနစ်ကစပြီးယူကရိန်းနိုင်ငံထဲကိုတိုက်ခိုက်ရမှာအီရန်လို့ရှားဟက် drone တွေကိုစတင်အသုံးပြုခဲ့တာဖြစ်ပါတယ်ဒီ drone တွေဟာသူတို့ပြန်တမ်းဖို့လေရင်ပြေးလမ်းမလို့ပဲဝင်းတိုက်မီတာနဲ့ပောက်ကွဲစေတဲ့အတွက်သူတို့ကိုအသေးခံကာမီကာဆေး drone လက်နက်လို့ခေါ်ကြတာပါအီရန်ကရုရှားကိုဝင်းမသိမ့်အီရန်ကယူကရိန်းကိုရုရှားဝင်းမသိမ့်ခင်2022 February မှာရုရှားကိုရောင်းချခဲ့တယ်လို့ပြောပါတယ်ရုရှားဆိုတော့သူတို့ရဲ့ချွတ်ချွတ်စမှာအီရန် drone တွေမတုံးချောင်းပြောနေတာဖြစ်ပါတယ် American Imperial အရာရှိတဦးကတော့အီရန်ဟာရုရှားကို2022 August လကစပြီး drone ယာဉ်ရပောင်းများစွာပေးပို့ခဲ့တယ်လို့ဇွန်လထဲမှာပြောထားပါတယ်ခင်ဗျာ
။ Syria နိုင်ငံအနောက်မြောက်ဘက်က Al-Qaeda နဲ့ဆက်နွယ်နေတဲ့ NSRL Tawhid လက်နက်ကိုင်အဖွဲ့တွေကစနေနေ့မှာအစိုးရလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တာကြောင့် တပ်သား30ကျော်တစ်ဆုံထဏ်ရခဲ့တယ်လို့ရှီးရီးယားရေးဆောင်ကျင်နေတဲ့တိုက်ခိုက်ဖွဲ့တွေကပြောပါတယ်။အဲ့ဒီဒေသမှာရုရှားနဲ့ရှီးရီးယားတပ်တွေဟာလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတဲ့နောက်ရက်ပိုင်းအတွင်းမှာပဲအခုလိုအတိုက်ခိုက်ခံရတာလည်းဖြစ်ပါတယ်။အရှေ့မြောက်ပိုင်းကအစ်ဒလစ်ဒေသတဘုံလေးချီကုတ်ယူထားတဲ့နေရာတွေမှာလေကြောင်းတိုက်ခိုက်မှုတွေအများပြားလှုပ်ဆောင်ခဲ့တာကြောင့်တဘုံအများပြားတည်ဆုံခဲ့ရတာလည်းဖြစ်ပါတယ်။ဗြိတိန်ခြေဆိုင်ရှီးရီးယားလူခွင့်ရေးဆောင်ကျင်အဖွဲ့ကတော့အန်ဆာအယ်တော်ဟဲ့အဖွဲ့တိုက်ခိုက်မှုကြောင့်စစ်သား12ဦးတေဆုံးခဲ့ရပြီးဒဏ်ရာရသူက20ကျော်ရှိနေတယ်လို့ပြောပါတယ်။ဆီးရီးယားမှာအစွတ်အဆန့်ကျင်တဲ့ဆန္ဒပြမှုတွေကနေစတင်ခဲ့တဲ့ပြည်ရင်းစစ်ဖြစ်ပွားနေတာ12နှစ်ရှိပါပြီ။ဆီးရီးယားနိုင်ငံသားတန်းတဝက်လောက်တေဆုံးခဲ့ရတဲ့အပြင်စစ်မဖြစ်ခင်ကရှိခဲ့တဲ့လူဦးရေ23သန်းရဲ့ထက်ဝက်လောက်ဟာဥယျာဉ်ပြောင်းရွှေ့နေထိုင်ကြရတာပါ။ဆီးရီးယားနိုင်ငံသား5သန်းလောက်ဟာလည်းအခုအိန္ဒိယနိုင်ငံတွေမှာထွက်ပြေးခိုလုံနေကြပါတယ်။အခုတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့ဆီးရီးယားအစိုးရဘက်ကတော့သတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူ
း။1960ခုနှစ်တည်းစီကအမေရိကန်မှာအသားအရခွဲခြားမှုတိုက်ဖြတ်ရေးလူမဲတွေရဲ့အခွင့်အရေးအတွက်ဥဆောင်တိုက်ပွဲဝင်ခဲ့သူမာတင်လူသကင်းဂျူနီယာရဲ့ I have a dream ကျွန်တော်မှာအိမ်မက်တစ်ခုရှိခဲ့တယ်ဆိုတဲ့နာမည်ကျော်မိန်ကွန်း260ပြည့်အထိမ်းအမှတ်ဖြင့် Washington DC မြို့တော် Lincoln Memorial အဆောက်မှာစနေနေ့ကလူထောင်ချီစုဝေးခဲ့ကြပါတယ်။လမ်းလျှောက်ချီတပွဲကို National Action Network နဲ့ဒေါက်တာကင်းရဲ့မျိုးဆက်မိသားစုဝင်တွေကဥဆောင်လှုပ်ရှားတာပါလူပြူလူမဲပြဿနာနဲ့နိုင်ငံသားအခွင့်အရေးနဲ့ပတ်သက်ပြီးဒီနှစ်ပိုင်းတွေနဲ့အမေရိကမှာအငင်းပွားပွဲဆွေးမှုတချို့ဖြစ်နေတာကိုပြန်လည်တွန်းအားပေးမြင့်တင်နိုင်ဖို့ရည်ရွယ်လို့ဆိုပါတယ်1963ခုနှစ်မူလချစ်တဲ့ပွဲတုန်းကတော့လူပေါင်း2000ခွဲလောက်ပါဝင်ခဲ့ပြီးအဲ့ဒီနေ့ဟာနိုင်ငံသားအခွင့်အရေးဒန်းတူညီမျှရေးလှုပ်ရှားမှုမှာအထင်ကြီးဖြစ်ခဲ့ပါတယ်အဲ့ဒီနေ့ဖြစ်ပြီးမကြာခင်နှစ်နဲ့ငယ်အတွင်းမှာပဲ Federal နိုင်ငံသားအခွင့်အရေးနဲ့လူမဲမဲပေးကံကွယ်ဥပဒေတွေကိုအတည်ပြုနိုင်စေဖို့တွန်းအားဖြစ်ခဲ့ပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 12.13 540 kHz 8013ไฮโดรมีเตอร์57กิโลเฮิรตซ์5809เนี่ยคลายแลมิเตอร์190กิโลเฮิรตซ์1505โรก็เนี่ยทุ่งเล่นไปได้บาเลยရှင
်ฟิวอเมริกันตังก็มะนักเห็นตะรินတွေကိုဆက်လက်ကျင်းညာနေပါတယ်อเมริกันก็နေไต้หวันကိုอเมริกันดอลลาร์ตัน500บูလက်နဲ့တွေရောင်းချဖို့အတွက်အတည်ပြုခဲ့တဲ့နောက်ရက်တွေမှာပဲတရုတ်ကထိုင်ဝမ်ကျွန်းကိုဥတီပြီးဒါဇင်နဲ့ချီတဲ့စစ်လေယာဉ်တွေစစ်သင်္ဘောတွေကိုဆစ်လွတ်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှာပြောကြားလိုက်ပါတယ်။တောက်ကြနေ့မနေ့6နာရီကနေစနေနေ့မနေ့6နာရီအထိ24နာရီအတွင်းမှာပဲတရုတ်စစ်တပ်ဟာစစ်လေယာဉ်32ဆင်းနဲ့ရေးတဲ့စစ်သင်္ဘောကုန်စင်6ဆင်းထိုင်ဝမ်ဘက်ကိုဥတီပြီးလာနေတယ်လို့ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကလည်းကြေညာချက်ထုတ်ပြန်ပါတယ်။ဒီထက်ကလင်းအဆင့်20ဟာထိုင်ဝမ်ရေလက်ကြားတဲ့ကနှစ်ဖက်ကြားချထားတဲ့မြင်းကြောင်ဒါမှမဟုတ်ထိုင်ဝမ်ရဲ့ဝင်းဟင်ကာကွယ်ဇုံတွေကိုကျူးကျော်လာခဲ့တယ်လို့လည်းပြောပါတယ်။ဒါကြောင့်ထိုင်ဝမ်ကစစ်လေယာဉ်နဲ့စစ်သင်္ဘောတွေကိုမစ္စိုင်းဒုံးစနစ်တွေနဲ့တုံ့ပြန်ဖို့အတွက်လှုပ်ဆောင်ခဲ့ရတယ်လို့ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကသတင်းထုတ်ပြန်တာပါ။ F-16 jet တိုက်လေယာဉ်တွေအတွက်ခရမ်းလွန်ရောင်ကြီးသုံးရှာဖွေရင်းနဲ့ရှယ်ယာကောက်စနစ်တွေအပြင်တခြားဆက်ဆက်ပစ္စည်းတွေအတွက်ဒေါ်လာတန်း500ဘူးထိုင်ဝမ်ကိုရောင်းချပေးဖို့အတွက်အမေရိကန်ကဗိုလ်တပူးနေမှာပဲအတည်ပြုပေးလိုက်တာဖြစ်ပါတယ်။အဒီလိုလက်လက်ရောင်းချမှုကိုတရုတ်ဘက်ကကန့်ကွက်နေတာပါ။ဒါဟာတခြားနိုင်ငံရဲ့ပြည်ရင်းရေးကိုဆွဆွဝါဝါဂျမ်းဝင်နှောက်ယှက်တာဖြစ်ကြောင်းလည်းပြောပါတယ်။ဒါဟာသူတို့ရဲ့တရုတ်တနိုင်ငံတည်းမူဝါဒနဲ့အမေရိကန်နဲ့တရုတ်ပူးတွဲပြီးကြေညာချက်ထောက်ထားတာကိုချိုးဖောက်တဲ့ဆိုးရတဲ့လောက်ရတစ်ခုဖြစ်ကြောင်းလည်းတရုတ်ကပြောပါတယ်
။အမျိုးသမီးကမ္ဘာဖလားပြိုင်ပွဲမှာစပိန်ပိုဆွဲပြီးနောက်စပိန်တော်ဝင်ဘောလုံးဖွဲ့ချုပ်ဥက္ကရာလူးဝစ်ရူဗီအဲလက်စ်ကအသင်းသူဂျင်နီဖာဟာမိုဆာရဲ့နှခမ်းကိုအတင်းကျပ်နန်းရှုပ်ခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာတွေပြုလုပ်နေခြင်းအတွင်းမှာသူ့ကိုဘောလုံးပြိုင်ပွဲနဲ့ဆက်ဆက်တဲ့အလုပ်တာဝန်တွေအားလုံးကိုရက်ဆိုင်းလိုက်ကြောင်းဩဂတ်လ26ရက်နေ့မှာ FIFA ကမ္ဘာဖလားဘောလုံးဖွဲ့ချုပ်ကကြေညာလိုက်ပါတယ်။စပိန်ပြည်တွင်းနဲ့နိုင်ငံတကာဘောလုံးကအလုပ်တာဝန်တွေအားလုံးကိုအခုလိုစမ်းငံ့လိုက်တဲ့အရေးယူမှုကချက်ချင်းတက်ရောက်မှာဖြစ်ပြီးကမ္ဘာဘောလုံးအဖွဲ့ချုပ်စီကန်ထိန်းသိမ်းရေးကော်မတီအကြီးအကဲဂျော့ချ်အိုင်ဘန်ကသတင်းထုတ်ပြန်လိုက်တာပါ FIFA ကရူဘီအဲလက်စ်ကိုကြာသပတေးနေ့ကစပြီးစီကန်ပိုင်းဆိုင်ရာအရေးယူစုံစမ်းမှုတွေစတင်ခဲ့တာဖြစ်ပြီးရူဘီအဲလက်စ်ဘက်ကတော့သူလုံးဝအဖြစ်ကင်းကြောင်းတတ်သေးပြနိုင်မှုမိမိကိုယ်ကိုခုခံကာကွယ်သွားမယ်လို့ပြောထားပါတယ် အသက်46နှစ်အရွယ် Ruby Ellis ဟာဒီလိုနန်းရှုံခဲ့တာကိုဟာမိုစာဘက်ကတီဗီတယ်လို့ညင်းချက်ထုတ်ခဲ့ပေမဲ့ဟာမိုစာကိုယ်တိုင်နဲ့သူ့ရဲ့အသင်းဘော်တွေစပိန်အစိုးရတို့ကတော့ဒါကကာယကံရှင်မလိုလားပဲလုပ်ခဲ့တာလို့အပြစ်တင်နေကြတာပါ။တောက်ကြာနေ့ကတော့စပိန်တော်ဝင်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌတာဝန်ကနေသူနှုတ်ထွက်ပေးဖို့ Ruby Ellis ကညင်းဆိုထားပါတယ်။သူ့ရဲ့စပိန်တော်ဝင်ဘောလုံးဖွဲ့ချုပ်ကလည်းသူ့ဘက်ကရက်တီမာဖြစ်ကြောင်းစနေနေ့မှာပဲပြောပါတယ်။
နိုင်ငံတကာအာကာသယာဉ်မှုတွေလိုက်ပါသွားတဲ့ SpaceX Dragon ရဟာစနေနေ့မှာ Florida ပြည်တန်းကနေဒီအာကာသလွှတ်တင်တဲ့စခန်းကနေနိုင်ငံတကာအာကာသစခန်းကိုလွှတ်တင်လိုက်ပါပြီ။ NASA ကနေလွှတ်တင်တဲ့ဒီခင်းစင်မှာနိုင်ငံ၄နိုင်ငံဖြစ်တဲ့ American, Denmark, Japan, Russia အာကာသယာဉ်မှုတွေလိုက်ပါသွားတာဖြစ်ပါတယ်။သူတို့ဟာကမ္ဘာပတ်လမ်းကြောင်းထဲမှာရှိနေတဲ့နိုင်ငံတကာအာကာသစခန်းတွေကိုတနင်္ဂနွေနေ့မှာရောက်သွားမှာဖြစ်ပြီးတော့အဲ့ဒီမှာ6လတာဝန်ထမ်းဆောင်ကြမှာလည်းဖြစ်ပါတယ်။အဲ့ဒီစခန်းမှာ March လကတည်းကနေတွားရောက်နေတဲ့အာကာသယာဉ်မှုတွေနေရာမှာအစားထိုးဆောင်အလုပ်လုပ်ကြမှာလည်းဖြစ်ပါတယ်။ SpaceX ယာဉ်ကိုကြီးကြပ်မဲ့သူက Marine လေယာဉ်မှုတူဖြစ်တဲ့ Iran နိုင်ငံသူ NASA ဝန်ထမ်း Jasmine Mokbili ဖြစ်ပါတယ်။သူမနဲ့အတူတာဝန်ထမ်းဆောင်မဲ့သူတွေကဂျပန်ကခွဲစိတ်ကုဆရာဝန်တူနဲ့ဒိန်းမတ်နဲ့ Russia က Engineer တွေဖြစ်ပါတယ်။ရှိလာတဲ့မှာတော့ Russia rocket နဲ့လာရောက်မဲ့ NASA ကအာကာသယာဉ်မှုတူဟာဒီအပြည့်ပြည့်ဆိုင်အာကာသစခန်းကိုတွားရောက်မှလည်းဖြစ်ပါတယ်
။ဂရိနိုင်ငံမှာတော်မီစတင်လောက်ကျွမ်းစီတဲ့ဆိုပြီးမတူတဲ့ဒေသနှစ်ခုကတန်တရားရှိသူနှစ်ဦးကိုဖမ်းဆီးထားကြောင်းမိသက်ဌာနတာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။အမျိုးသားတူကိုဂရိနိုင်ငံအရှိဘက်ကံယူရန်က EVA ကျောင်းမှာမျက်ခြောက်တွေမီးရှို့ခဲ့တဲ့ဆိုပြီးဆွဆွဲပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။သူကဇူလိုင်နဲ့ August လအတွင်းမှာမီးလေးကြိမ်ရှို့ခဲ့တယ်လို့ဝန်ခံထားကြောင်းမိသက်ဌာနကပြောပါတယ်။ဂရိနိုင်ငံအလဲပိုင်းမှာလည်းဒုတိယမြောက်အမျိုးသားတူအူကိုဟင်းသီးဟင်းရွက်ရွက်ချောက်တွေရွက်ချက်ရှိရှိနဲ့မီးရှို့ခဲ့ကြောင်းဆွဆွဲပြီးဖမ်းဆီးထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာဂရိမှာဖြစ်ခဲ့တဲ့မီးလောင်မှုတွေဟာမီးရှို့မှုကြောင့်လို့တာဝန်ရှိသူတွေကအပြစ်တင်ထားတာပါ။ဒါပေမဲ့ Evros အရှေ့ပိုင်း Evros အရှေ့မြောက်ပိုင်းဒေသမှာရှေ့ကြာလောင်ကျွမ်းခဲ့တဲ့ဂရိရဲ့အကြီးဆုံးမီးလောင်ကျွမ်းမှုကတော့ဘာကြောင့်ဖြစ်ခဲ့လဲဆိုတာရှင်းလင်းမသိရသေးပါဘူး။မီးလောင်ကျွမ်းမှုအသက်အများစုကိုအစောပိုင်းအစိမ့်မဲ့အစောပိုင်းအဆင့်မှာပဲထိမ့်ချုံနိုင်ခဲ့ပေမဲ့တချို့ကတော့နေအိမ်တွေနဲ့တတော် area တွေကိုကူးဆက်လောင်ကျွမ်းပြီးမီးလောင်မှုကြီးတွေဖြစ်လာပါတယ်။ဂရိနိုင်ငံကတချို့ဒေသတွေမှာဒီသတင်းရက်ကုန်တွေအတွင်းမုန်တိုင်းတက်ခတ်မှုလည်းခံမှန်းထားပြီးမိုးကြိုးပြစ်မှုကြောင့်ဂရိမြို့တော်အနီးတစ်ဝိုက်မှာမီးလောင်မှုအများအပြားဖြစ်ပွားခဲ့ပါတယ်။ပြင်သစ်နဲ့ Cyprus ကမိသက်တပ်ဖွဲ့ဝင်တွေအပါအဝင်ရဟရင်လေးစင်းမိသက်သမား100နဲ့ဂရိမြို့တော်အနီးအစွန်ဖျားဒေသ၄ခုမှာနိုင်ပိုင်းတွင်မိငင်းတက်နိုင်ခဲ့ကြောင်းမိသက်ဌာနကသတင်းထုတ်ပြန်ထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဒီလူရေထူထပ်တင်တဲ့ဒေတာမှာမုတ်တုံမိုးတီးထန်စွာရွာသွန်းနေခြင်းမှာပဲသွေးလွန်ရောဂါတုတ်ကွေးကူးဆက်သူအရေအတွက်ဟာတိတိတသာတိုးလာနေတာကိုကင်ကြွယ်ဖြေရှင်းဖို့အတွက်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကမှအခက်ကြုံနေကြပါတယ်။မိုးတီးထန်စွာရွာသွန်းတာအပူချိန်မြင့်မားတာနဲ့ဆုတ်တိုင်းမှုပမာဏများပြတဲ့အချက်တွေပေါင်းဆက်ပြီးတော့ဖြစ်ပေါ်ရာကနေဘင်္ဂလားဒေ့ရှ်မှာချင်းပေါက်ပွားနှုံမြင့်မားလာတာကြောင့်သွေးလွန်တော့ရတုတ်ကွေးယောဂါလည်းဖြစ်ပွားမှုနှုံမြင့်တက်လာတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက August လထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ
်။ဒင်းနေနေနေနဲ့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နေတူကြီးညာပေးကြတာဖြစ်ပါတယ်။ VOE ကအခုထုတ်လွှင့်နေတဲ့အစီရင်ကို bamis.voenews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်သွားပါမယ်။ပထမဆုံးတော့ဆက်နာရှင်စနစ်နဲ့လွတ်စွာထုတ်ဖော်ပြောဆိုခွင့်အကြောင်းကိုကြည့်အောင်ပါ။စစ်တပ်ကလွတ်စွာပြောဆိုခွင့်ပေါ်တင်းကျပ်စွာကန့်သတ်ဖိနှိပ်မှုတွေကြောင့်အမြင်သဘောထားတွေကိုလူမှုကွန်ရက်ပေါ်မှာမတင်ရဲကြဘူးဖြစ်လာနေတဲ့အကြောင်းတက်ကြွလှုပ်ရှားသူတွေရဲ့ပြောဆိုချက်တွေကိုစူးစိပြီး Frontier မြန်မာကဒုအတန်ဝိုင်းတော်သားတွေကတင်ဆက်ပေးထားပါတယ်ဗျာ။
လလဆော့ထုတ်ဖို့ပြောဆိုခွင့်ရတော့ပြန်နားမှာမရှိဘူးလို့အမကတော့မြင်တယ်
။ထောင်ကလွတ်လာပြီးတဲ့နောက်ပိုင်းအလုပ်ကိစ္စကလွယ်ပြီးတော့အခြား post တွေမတင်ဖြစ်တော့ဘူး
။စစ်တပ်အနေနဲ့လူမှုကွန်ရက်ဆမင်နာပေါ်မှာသူတို့နဲ့သဘောထားဆန့်ကျင်ကွဲလဲတာတင်နေသူမှန်သမျှကိုနှိပ်ကွက်တာတွေပြင်းပြင်းထန်ထန်လုပ်နေပြီးဒါဟာပြည်သူတွေရဲ့အကြောက်တရားမြင့်တက်အောင်လုပ်နေတာဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကပြောဆိုနေကြပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူ့ခွင့်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero နဲ့ကကိုညီပံ့ပိုးပေးထားတာပါ။ ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့တိုင်ရဲ့မိဖက်မီဒီယာဖြစ်တဲ့ဒဝဲဝက်ရှယ်သတင်းတောက်ကတင်ဆက်ထားပါတယ်။လုံခြုံရေးအခြေအနေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားသလိုအတန်တချို့ကိုအစားထိုးဖတ်ထားပါတယ်ရှင်။
အဲ့ဒီညနေကအင်မှုကိစ္စတွေလုံနေချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကသူ့ရှိကိုရောက်လာပြီးတော်တေးသေးကိုဖမ်းဆီးသွားခဲ့ပါတယ်။စစ်သားတွေတွေ့လိုက်တဲ့ကဆိုရှယ်မီဒီယာပေါ်တင်ထားတဲ့တပ်ဖွဲ့ကိုစိတ်ကတန်းရောက်သွားပါတယ်။ဂျွန်လာ၁၉ရက်နေ့ကခေါင်းပေါ်မှာနှင်းစီပန်းပန်းပြီးမျက်နှာမပေါ်အောင်ရှိုက်ထားတဲ့တပ်ဖွဲ့ကိုသူကဆိုရှယ်မီဒီယာပေါ်မှာမျှဝေခဲ့ပါတယ်။အဲ့ဒီနေ့ကနိုင်ငံတော်တိုက်ပွဲခံဖို့ကိုဒေါ်စန်းစုကြည်ရဲ့68နှစ်မြောက်မွေးနေ့ဖြစ်ပါတယ်။တယ်လာပိုင်အမျိုးသမီးတယောက်ဖြစ်တဲ့သူမကိုဖမ်းဆီးသွားပြီးနောက်စစ်ကောင်စီတပ်စခန်းတစ်ခုရဲ့တိုက်ခန်းထဲမှာရဲတော်ကြားထိသိမ်းထားခဲ့ပါတယ်။စစ်ဆေးစင်မှာလည်းစစ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိလာအောင်ထိုးနှက်တဲ့စကလုံးတွေကိုတုံပြီးစစ်ဆေးတာကိုခံခဲ့ရတယ်လို့သူမကပြန်ပြောပြပါတယ်။ဒီအတွေ့အကြုံကြောင့်သူအတော်လေးစိတ်ထိခိုက်ခံစားခဲ့ရတာပါ။
ပြောစကားတွေတော့အပေါ်ကျော်ကပြောတာတော့စိတ်ဆိုင်ဆိုင်ရတာတော်တော်လေး။
ကျမကိုပြောတဲ့စကားတွေကအပေါ်စီးကနေပြောတဲ့စကားတွေဖြစ်တာကြောင့်စိတ်ပက်ဆက်ရတော့တော်တော်လေးထိခိုက်တာပေါ့နော်ခင်ဗျားမသူများစီမှာချိန်ရတဲ့ပက်ဆက်အကျွေးတွေဘယ်လောက်ရှိနေတယ်ဒါတောင်ပြောနိုင်သေးလားတိုင်းမိနစ်ရောက်ပန်းပုံနဲ့ရိုက်ထားတဲ့ပိုးတွေကိုပြတော့ကုတ်သားပုံမြင်တာနဲ့အရင်တန်းမှထိခနဲ့ဖြစ်သွားပြီးတော့အမလက်အုပ်ချီပြီးတော့ကလေးကိုတော့ဘာမှမလုပ်ပါနဲ့ကလေးနဲ့ဘာမှမပတ်သက်ပါဘူးသူတို့ကကလေးပါသွားခေါ်လာခေါ်ရမှလားကလေးကိုပါဆွဲစိတ်လိုက်ရမှလားအဲ့ဒီစကားရင်းအရင်လာတာ
အဲ့ဒီနေမှာတခြားသူအတော်တော်များများလဲပန်းတွေပန်ထားတဲ့တပ်ပေါ်တွေကို Facebook လူမှုကွန်ရက်စာမျက်နှာမှာပြဝေခဲကြပါတယ်ဒါဟာပန်းတွေပန်တဲ့ဒေါ်ဆန်းစုကြည်ကိုထောက်ခံကြောင်းပြသလာဒီနေ့မွေးနေ့ဆုတောင်းကိုပြုပေးခဲ့ကြတာပါအဲ့ဒီနေ့ကပန်းပန်ထားတာပန်းရောက်တာဝယ်တာနဲ့ပန်းတွေကြိုက်ထားမိတောင်းဟန်နာမိုအနေဆုံးလူ300လောက်ဖမ်းဆီးခံရတယ်လို့ AAPP ကခန့်မှန်းပါတယ်။အဲ့ဒီထက်ကတဝဲလောက်ပြန်လောလာပြီးလက်ဆက်9ယောက်ကတော့ထောင်တန်းချခံရတယ်လို့ဆိုပါတယ်။နေစီပန်ပန်ပြီးလူမှုကွန်ရက်ပေါ်မှာမျှဝေတာဟာသူချစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တွေဆူတောင်းပေးတာပဲဖြစ်လို့အခုလိုဥရိမဲ့ဖမ်းဆီးစစ်ဆေးခံရတာဟာမတရားဘူးလို့ဒေါ်သေးသေးကခံယူထားပါတယ်။ဒေါ်သေးသေးနဲ့တခြားသူတွေရဲ့တွေ့ကြုံကိုကြည့်ချင်းအားဖြင့်တုတ်ကိုယ်သူနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီလိုနာမည်ပေးထားတဲ့စစ်တပ်အုပ်ချုပ်ရေးအောင်မှာလူခွင့်ရေးအခြေအနေနှိပ်ပါလာတာမြင်သာပါတယ်
လလဆော့ထုတ်ဖို့ပြောဆိုခွင့်ရတာဖန်နာမမမရှိဘူးလို့အမကတော့မြင်တယ်ထုတ်ဖို့ဘူးလည်းမစင်စားနဲ့ထုတ်ဖို့ပြောဆိုလိုက်ပြီးဆိုတာနဲ့သူတို့စိတ်ကောက်စီကနေပြီးဖိနှိပ်ချုပ်ချယ်မှုတွေကတော့အလားပြီးသားပဲ
ဒီလိုရကစစ်တပ်ရဲ့အကြောင်းလုံးပြီးတန်တရားတွေများနေတယ်ဆိုတာကိုပြသနေတာပါ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဥပဒေပုံပါတွေကိုတောက်လျှောက်ပြင်ဆင်လာခဲ့ပါတယ်။အဲ့ဒီထက်မှာရဇသတိဥပဒေရဲ့ပုံမှန် 905 ကကြီကိုအသက်ပြည့်စွတ်တာလည်းပါပါတယ်။ဒီပုံမှန်အရာပြည်သူလူထုသာထိတ်လန့်ကြောက်ရွံ့စေခြင်း၊ကောလာဟလမမှန်သတင်းများဖျက်ဝေခြင်း၊နိုင်ငံဝန်ထမ်းများရာဇဝတ်ပြင်မှုကျူးလွန်စေရန်တိုက်ရိုက်တော်မူ၊တော်ဝင်လှုပ်ဆောင်ရင်ပြင်မှုမြောက်တယ်လို့ပြင်ဆင်ခဲ့ပါတယ်။ဒါဆိုပန်းတွေကဲဆောင်သွားတာဝယ်တာပန်းတာနဲ့ပုံတင်တာကဘလို့လို့ပြီးဒီပုံမှန်နဲ့ညီသွားတာလဲတကယ်ဆိုရင်စက်တကပြည်သူကိုကြောက်ရွံ့အောင်လုပ်နေတယ်လို့သူတို့ကိုယ်တိုင်ကကြောက်ရွံ့နေတယ်ဆိုတာကိုထင်ထင်ရှားရှားတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ဖန်ဆင်းမှုတွေဖိနှိပ်မှုတွေရှိတဲ့ကြားကဒီလိုအပြုတ်မှုတွေကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ကိုထောက်ခံနေသေးတယ်ဆိုတာကိုပြသနေတဲ့အတွက်ပါဒါပြင်စစ်တပ်ထောက်ခံသူတွေနဲ့ Telegram channel တခုထားထားပြီးတော့လူမှုကွန်ရက်မှာတိုက်ခိုက်လုပ်နေတဲ့အခြေအနေဘယ်လိုရှိလဲဆိုတာစောင့်ကြည့်သတင်းပေးတဲ့ညီကိုစစ်တပ်ကသုံးနေပါတယ်။ဆက်အနာတင်ကြတဲ့ကရစာတက်ကြည့်ဦးရေပေါ်မှာ905ဒါမှမဟုတ်905ကကြီးနဲ့ဖမ်းဆီးခံရသူအနည်းဆုံး6600လောက်ရှိတယ်လို့ AAPP ကပြောပါတယ်။အဲ့ဒီထက်ကလေးပုံသုံးပုံနီးပါးကထိသိမ်းခံရဆက်ပါစစ်တပ်အနာသိပြီးနောက်ပိုင်းလောလောဆောထုတ်ဖို့ပြောဆိုခွင့်လောဝမရှိတော့ဘူးလို့လူခွင့်ရေးတကြွအလှူရှာသူတဦးကလည်းခုလိုပြောဆိုပါတယ
်လူတွေရဲ့ပြောရင်းဆိုခွင့်တွေလူခွင့်ရေးတွေကတော့ပြောစရာမလိုတော့အောင်ကိုပဲကြွားချမှုတွေရှိတာပေါ့လေအရင်တော့ကဆိုရင်အနာမသိခင်ကပေါ့ဘယ်နေရာမှာဖြစ်ဖြစ်ကိုတွေရဲ့ဆိုရှယ်နေနာနေရတဲ့ကိစ္စတွေကိုတိုက်တန်းလို့ရတယ်န Now, so what did you say to Gudama? Gaze at Kukuna Jolani, Pila in Ponsa Biro, Lampio Luyare, Lanta Luyade. Another bin of Bajaro, Jita Pioso came as Sultaneo. Pedu Barima, Tille Charlotte, Jonga to Kukuku, like Dalo Damu, Shia Midagasa, Pansi Tonchare, John Lanzia, Kesa de Pinido, Dodojigo, Quachamuri, Shidora Wally.
Maezi Garo, Poundane Shimi, Darigo Dila Kiawale. အထောင်၂၁ခုနှစ်နောက်ပိုင်းကယူဆောထီလို့တမ်းမှတ်ခံထားရတဲ့အမျိုးသားတအုပ်အသားခံရတဲ့တရင်ကိုဖေဖော်ဝါရီလမ်းနဲ့ရှယ်လုပ်ခဲ့တာပါကလေးနှစ်ယောက်မိရဲ့မအေးတယောက်ဘုမငါးယောက်ကကြင်းနဲ့ထောင်းတဲ့နှစ်နှစ်ချမှတ်ခံခဲ့ရပါတယ်အထောင်၂၀ခုနှစ်နှစ်ပိုင်းလော်ရဲဆီလို့ထောင်အားလော်လာပြီးမိသားစုနဲ့ပြန်ဆုံနိုင်ခဲ့ပါတယ်နောက်ပိုင်းမှာတော့ဖေဖော်ဝါမှာနိုင်ငံရေးနဲ့ဆိ
နိုင်ငံရေးနဲ့ဆိုင်တဲ့ post တွေမှာဆိုလဲ like and share လည်းမလုပ်ဖြစ်တော့စကားပြောရင်တော့နိုင်ငံအကြောင်းပြောချင်တာတော့မျိုးသိထားရတဲ့အခြေအနေဖြစ်တယ်ကိုယ့်ကိုလည်းစောင့်ကြည့်နေနေတာကိုဒါကြောင့်ကိုယ့်ဘက်ကရှင်းအောင်နေထိုင်နေရတာဒါတို့ရဲ့လူတွေရဲ့ပြောဆိုရေးသားခွင့်တွေလူအခွင့်အရေးတွေချိုးဖောက်ခံနေရတာလားမခံရဘူးလားဆိုတာတော့မပြောရတော့အောင်ချိုးဖောက်ခံနေရတာ
စတကကာလို့အကြောက်တရားတွေထပ်ပင်းနေကြပါတယ်လူခွင့်ရေးကြီးညာဆရာအပိုက်ဆက်ကိုမှာတော့လူတိုင်းဟာလောလတ်စွာတင်ပြယူဆနိုင်ခွင့်နဲ့လောလတ်စွာဖွင့်ရဖို့ပြနိုင်ခွင့်ရှိတယ်လို့ဖော်ပြထားပါတယ်ဒါပေမဲ့လည်းဒီအချက်တွေကမြန်မာနိုင်ငံမှာနေထိုင်နေတဲ့နိုင်ငံသားတွေအတွက်တော့မဟုတ်နေပါဘူးမြမလူခွင့်ရေးဆိုင်ရာအရဖက်အဖွဲ့အစည်းတစ်ခုနဲ့အလုပ်တွဲလုပ်နေတဲ့ Oliver Spencer ကတော့စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကနေကိုယ့်ဘာသာကာကွယ်ဖို့အတွက်ပြည်သူတွေကအပြုံမှုပြောဆိုတွေကိုယ်တိုင်ထိ ချုပ်နေကြရတာများလာမယ်ဆိုတာတန်တရားဖြစ်စရာမရှိဘူးလို့ဆိုပါတယ်။ဒါပေမဲ့သဘောထားကွဲလဲတာရပ်တန့်သွားတယ်လို့တော့ဆိုလို့ချင်တာမဟုတ်ပါဘူး။ပိုရှိုးကွယ်ရှုံနေမြို့သိပ်ထားလိုက်ရတာပုံများလာတယ်လို့ဆိုချင်တာပါလို့သူကပြောပါတယ်။ဟန်ခံရဖို့တဲ့တော်သေးသေးလို့လူတွေဆိုရင်စစ်တပ်ရဲ့မျက်စိတထောင်ဆောက်ကြည့်နေတယ်လို့ခန်းစားကြရပါတယ
်
သူတို့စိတ်ကစီရတယ်ပြောတယ်လောကဘယ်ကူမှခင်မသွားဘူးစစ်တပ်အချင်းပြန်ခွန်မယ်စစ်တပ်အချင်းပြန်စစ်စီမယ်တကယ်လို့သူတို့ခေါ်တဲ့အချင်းမရှိဘူးဆိုရင်ကိုယ့်ရဲ့ပတ်ဆိုင်မှုတွေအားလုံးကိုချိတ်ပိတ်မယ်ဆိုတဲ့စကားမျိုးနဲ့ချိတ်ချောက်ပြီးလှောက်လိုက်တယ်
တော်သေးသေးကသူ့နာမည်အရင်မဟုတ်ပါဘူးဒါကမြန်မာနိုင်ငံထဲမှာရှိနေသူတွေရဲ့အကြောက်တရားပါပဲတို့သားနဲ့စကားပြောခဲ့တဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူတူဆိုရင်လည်းသူ့နာမည်ကိုမဖော်ပြလိုပါဘူးဒီလိုအကြောက်တရားတွေရှိနေပေမဲ့တော်သေးသေးဟာတို့သားကိုပြောပြဖို့ဆန္ဒရှိနေခဲ့တာပါပြည်သူတွေကိုလှုပ်ချအောင်ကာကွယ်ပေးချင်တာကသူတို့ရဲ့အဓိကဥတီချဲဖြစ်တယ်လို့နိုင်ငံပိုင်မီဒီယာတွေမှာအမုန်းတင်ဖော်ပြနေတဲ့စစ်တပ်ရဲ့ပြောဆိုချက်ကိုအခုလိုပဲသူမကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်
ဒီတရားကိုတို့ကနေပြီးဆော့ရှော့ပါမယ်ဆိုတာ
လူတရက်ကိုသူတို့စစ်တပ်ကဆော့ရှော့ပါမယ်လို့ပြောတာဟာဘယ်လိုပုံစံမျိုးနဲ့ဆော့ရှော့တာလဲပေါ့နော်အခုလိုမျိုးငါပြောတယ်လို့လို့ငါနေခဲ့တယ်လို့နေဆိုတာလားဘယ်မှာလဲပြည်သူတွေကိုတက်မယ်လို့ဆော့ရှော့နေလို့လူချိုတယ်ဆိုတဲ့နေရအခုအမဆိုရင်ထမင်းချက်နေချိန်တန်ကြရလဲကိုငါကိုပြန်လာခေါ်နေပြီလားဆိုပြီးစိတ်ထဲဖြစ်နေပြီလေစိုးရိမ်စိတ်တွေကြောက်ရွံ့စိတ်တွေကိုသူတို့ကသွင်းပေးလိုက်ပြီးပြီ
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပြုတာတွေကိုလည်းကြိုဆိုပါတယ်ရှင်။ဒီအစီအစဉ်ကိုလူရှင်တွေရဲ့ကူညီမှုနဲ့ Foundation ဟျူဝန်တွေကပံ့ပိုးပေးတာဖြစ်ပါတယ်။တို့တန်အပတ်စဉ်အသံလွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook Seminar အပြင်တို့တန် Facebook Seminar, SoundCloud, YouTube, IG တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။နောက်တစ်ပတ်ထုတ်လွှင့်မယ့်ဒိုးအတန် Podcast ကိုလည်းစောင့်မျှော်နားဆင်နေပါအောင်ရှင်
။လော့ဆော့ပြောသူစကွင်ကန့်တတ်နေတဲ့အကြောင်း Frontier မြန်မာကတင်ဆက်တဲ့ဒိုးအတန်အစီအစဉ်မှာနားဆင်ခဲ့ရတာပါ။အခုတော့ဆရာဦးတမောင်တန်းရဲ့ Democracy လူအခွင့်အရေးနဲ့ခေတ်ပြိုင်ကဘာလှည့်ကြပါပြီခင်ဗျာ။ဒီစီစဉ်မှာတော့အရှမဒီမိုကရေစီစနစ်ကျဆင်းနေပြီလားဆိုတာကိုဆွေးနွေးသုံးသပ်ထားပါတယ်။ထိုင်းနိုင်ငံရဲ့ဒီမိုကရေစီကရှုံးသူအကုန်ယူစတန်းလို့ဖြစ်နေတယ်လို့လေလာသူဥအောင်သူငိမ့်ကဆိုပါတယ်။ရှစ်တောင်အရှတစ်ခုလုံးကိုခြုံကြည့်ရင် ဒီမိုကရေစီကျဆင်းနေပြီလားဆိုတာကိုဒီတစ်ပတ်ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစည်းအဝေးမှာဥအောင်သူငင်းကသုံးသပ်ထားတာကိုနားဆင်ကြည့်အောင်ပါခင်ဗျာ
။ဒီပတ်ဒီမိုကရေစီနဲ့လူခွင့်ရေးခေတ်ပြိုင်ကဘာအစည်းအဝေးမှာရှင်းတော်အောင်ချက်မှာဒီမိုကရေစီနဲ့လူခွင့်ရေးအခြေအနေနှိမ့်ချသွားပြီလားဆိုတဲ့မေးခွန်းကိုကျွန်တော်တို့ဆွေးနွေးကြည့်တင်ပါတယ်။ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့မြမမဟာဗျူဟာနဲ့ဘူဝါရလေးလိုင်း Institute ISP မြန်မာကဒါရိုက်တာပေါ့သူနေဖြစ်ပါလေ။ဆိုတော့ပေါ့သူနေမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့မင်္ဂလာပါဆရာ
။ဟုတ်ကဲ့။ဆိုတော့ပေါ့သူနေအရှိတော်အရှာတစ်ခုလုံးကိုခြုံပြီးပြောရင်ပေါ့။ကြာဆင်းသွားပြီလို့ပေါ့သူနေမြင်ပါတော့
โอเคเสียဟိုဒီမိုကရေစီအကြောင်းပြောမယ်ဆိုရင်တကဘာလုံးမှာဟိုဆုတ်ကကြီးဆိုင်နေတယ်ဆိုတဲ့သဘောမျိုးတွေ့ပါတယ်เนาะကျွန်တော်တို့အထူးသဖြင့်တော့ဒီဒီမိုကရေစီလူခွင့်ရေးတွေကိုစောင့်ကြည့်နေတဲ့ Freedom House လို့ဖွဲ့စည်းရှိတယ်သူတို့ကပြောတာကတော့ပြီးခဲ့တဲ့ကျွန်တော်တို့ဆယ်စုနှစ်နှစ်ခုစာလောက်မှာဒီမိုကရေစီ recession ပေါ့နောက်ပြန်ဆုတ်ရတဲ့အခြေအနေမျိုးကြုံနေတယ်လို့ထင်ပါတယ်เนาะအဲ့တော့ကျွန်တော်တို့အာဆီယံကလည်းအလားတူပါပဲဆိုပြောမယ်ဆိုလို့ရှိရင်အခုထိုင်းနိုင်ငံမှာဖြစ်တဲ့ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းအကြက်တဲတွေနောက်တစ်ခါကျွန်တော်တို့ကမ္ဘောဒီးယားမှာကွန်ဆန်ကအပြတ်သက်ဒိုတပါတီတဲ့အနိုင်ရသွားတာတွေဆိုတော့ဒါတွေကပြောမယ်ဆိုလို့ရှိရင်ဒေသအတွင်းမှာတော့ဟိုဒီမိုကရေစီအခြေအနေကသိတော့အားရစရာမရှိပါဘူးခင်ဗျဟု
တ်ကဲ့ကွန်ဆူကလည်းထိုင်းမှာနေနေတာဆိုတော့ကမ္ဘောဒီးယားခြေနေလေးတွေကိုနည်းနည်းဘယ်လိုကြာဆင်းသွားတယ်လဲဆိုတာလေးကိုနည်းနည်းလေးချက်ပြီးတော့ပြောပြပေးပါလားခင်ဗျ
ဟုတ်ကဲ့မကြသေးခင်ကကမ္ဘောဒီးယားနိုင်ငံမှာကျွန်တော်တို့ဟိုရွေးကောက်ပွဲလုပ်ပါတယ်ရွေးကောက်ပွဲလုပ်တဲ့ခါကျတော့ဒီခွန်ဆန်ရဲ့ဥဆောင်ပါတီပေါ့နော်အဲ့ဒါကကျတော့ကျွန်တော်တို့နေရာတော်တော်များများအနိုင်ရပြီးတော့အတိုက်ခံဆိုတာကဟိုတိုကင်သဘောလောက်ပဲနည်းနည်းလေးပဲနိုင်ပါတယ်ဆိုတော့အဲ့ဒါပြီးတဲ့နောက်ပိုင်းမှာခွန်ဆန်အုပ်ချုပ်ခဲ့တာလဲကျွန်တော်တို့ဟိုနှစ်20အနှစ်အစိတ်လောက်ရှိမယ်တင်တယ်တော့ပြီးတဲ့ခါမှာကျတော့မျိုးဆက်တစ်ခုကိုလက်ဆင့်ကမ်းသလိုသူ့သားဟွန်မနက်ကိုအခုကဝန်ကြီးချုပ်ဖြစ်လက်ဆင့်ကမ်းလိုက်တယ်ဆိုတော့ဟာမျိုးပေါ့နော်ဆိုတော့အဲ့ဒီအနေထားမှာတော့ဟိုဘာခေါမလဲသိအားရစရာမရှိပါဘူးဒီမိုကရေစီအတွက်အတိုက်ခံတွေကိုနှိမ်နားတယ်နောက်တစ်ခါကျတော့တိုင်းပြည်ထဲမှာလွတ်လပ်စွာပြောဆိုခွင့်နဲ့ဂျန်နဲ့အခွင့်အရေးတို့ဘာလို့စသဖြင့်ကဟိုတော်တော်လေးမေးခွန်းထုတ်ဆရာရှိပါတယ
်ဟုတ်ကဲ့ဒီထိုင်းနိုင်ငံရဲ့အခြေအနေပေါ့နော်နောက်ဆုံးအခြေအနေရောပေါ့ဟိုဒီအခြေအနေကဘယ်လိုရှိလဲ
ဟုတ်ကဲ့ထိုင်းနိုင်ငံတော့ဒီလိုပြီးခဲ့တဲ့မေလ14ရက်နေ့မှာရွေးကောက်ပွဲလုပ်တယ်အခုဆိုလို့ရှိရင်3လကျော်သွားပြီပေါ့နော်အဲ့တော့ဝေဖန်တဲ့သူတွေကထောက်ပြတာတချို့နိုင်ငံတွေဩစတြေးလျတို့ကနေဒါတို့ဆိုရင်ရွေးကောက်ပွဲဒီနေ့ပြီးနောက်တစ်ပတ်မကြာဘူးအဆိုးအသင့်ဖြစ်လာတယ်ဆိုတော့အဲ့တော့ထိုင်းနိုင်ငံမှာသူကချုပ်ကန်ရင်တဲ့အခါကျတော့ရွေးကောက်ပွဲပြီးရင်ကော်မရှင်ကနေပြီးတော့ရွေးကောက်ပွဲကော်မရှင်က2လလောက်အချိန်ယူစီစစ်မယ်ဆိုတာမျိုးတွေလုပ်သေးတယ်အဓိကတော့အများစုအနိုင်ရတဲ့ပါတီကအစိုးရဖွဲ့ရေးမှာပြဿနာတွေရှိနေတယ်။ရှိတယ်ဆိုတာအထူးသဖြင့်တော့ဒီအခုလက်ရှိဝန်ကြီးချုပ်လောင်းဖိချာပေါ့နော်။ကျွန်တော်သူ့ကိုဆိုလို့ရှိရင်ဟိုကော်မရှင်တွေကျွန်တော်တို့ဖွဲ့စည်းပုံခေါ်ယုံနေမှာအခုကအမှုဆိုင်နေရတဲ့ဟာမျိုးတွေရှိတယ်။ဆိုတော့အဲ့တော့အခက်အခဲတွေကရှိတယ်ပေါ့နော်။ဆိုတော့အဲ့တော့အဲ့ဒီအနေထားမှာပဲခုနဒုတိယအနိုင်ရတဲ့ဖွဲ့ထိုင်းပါတီကိုကဲဝန်ကြီးချုပ်ဖွဲ့အစိုးရဖွဲ့မယ်ဆိုရင်တော့ကြိုးစားပါဆိုပြီးတော့ခွင့်ပြုလိုက်ရတဲ့ပုံစံမျိုးဖြစ်သွားတယ်။နော်အဲ့တော့ဘာဖြစ်လာလဲဆိုတော့အဲ့တော့ဖွေထိုင်းပါတီရဲ့သူတို့ခေါ်တာကတော့အန်ကယ်များပါတီလို့ခေါ်တဲ့အရင်အန်ကယ်ကြီးတွေပေါ့နော်ဆိုတော့အရင်အာဏာဟောင်းနဲ့ပြန်ပေါင်းပြီးတော့မဟာမိတ်လုပ်ရမယ့်ပုံစံမျိုးဖြစ်နေတယ်အဲ့တော့အစိုးရကအသိမဟုတ်ဘူးအဟောင်းလူတွေပဲပြန်လာမယ်ဒါမျိုးပေါ့နော်အဲ့တော့တချို့တွေလည်းပြောပါတယ်နော်ဟိုကျွန်တော်တို့ winners takes all ပေါ့နော်ဟိုနိုင်သူအကုန်ယူခြင်းမဟုတ်ဘူးအခုကရှုံးသူအကုန်ယူခြင်းစနစ်မျိုးဖြစ်သွားတာပေါ့နော်ထိုင်းကမှဒီအခြေအနေရှိပါတယ
်ဟုတ်ကဲ့ကမ္ဘောဒီးယားထိုင်းကိုကြည့်လိုက်မယ်ဆိုလို့ရှိရင်လူကြီးတဲ့လက္ခဏာတွေများဆွဲထုတ်လို့ရဘူး
။အော်ဒီနိုင်ငံတွေမှာတူတယ်လို့ပြောလို့ရတယ်လို့မတူဘူးလို့ပြောလို့ရတဲ့အခြေအနေလည်းရှိတာပေါ့နော်။အဲ့တော့ထိုင်းနိုင်ငံကတော့ကြံတဲ့ဒီမိုကရေစီအခွင့်အရေးဆန္ဒပြခွင့်ပြောခွင့်ဆိုခွင့်မီဒီယာလွတ်လပ်ခွင့်စုံတရာရှိပါတယ်။ကမ္ဘောဒီးယားမှာဒီလောက်မရှိဘူးလို့ကျွန်တော်ယူဆပါတယ်။နောက်တစ်ခုကတော့နှစ်နိုင်ငံလုံးကတော့ကမ္ဘောဒီးယားလည်းအခုကစီးပွားရေးကောင်းတယ်တရုတ်နဲ့နီးစပ်လာတယ်ထိုင်းနိုင်ငံလဲစီးပွားရေးကဟိုထိုင်းမိုင်းတယ်ဆိုပေမဲ့ဒီလောက်ကြီးတော့မဆိုးပါဘူးဆိုတော့ဒီလိုအခြေအနေမျိုးတော့ရှိတယ်ဒါပေမဲ့ထိုင်းနိုင်ငံမှာသူတို့ထောက်ပြတာကတော့ legal activism လို့ခေါ်တာပေါ့နော်ကျွန်တော်တို့ဖွဲ့စည်းပုံခုံရုံးတို့ရွေးကောက်ပွဲကော်မရှင်တို့ နောက်တရားယုံလို့ဒါတွေကတက်တက်ကြွကြွနဲ့ကိုဘာကောင်းလဲအာနာထဲမှာဝင်ပလီနေတဲ့ဟာမျိုးတွေရှိတယ်အဲ့တော့ဒီပုံစံမျိုးကတော့မတူပါဘူးအဲ့တော့ထိုင်းနဲ့ကမ္ဘောဒီးယားဘာတူကြသလဲဆိုရင်တော့လေဥပဒေတွေကိုအကြောင်းပြပြီးတော့ဒီလိုချေလည်နိုင်တဲ့အာနာဒီ institution တချို့ကဟိုဘာကောင်းလဲချုပ်ကင်နိုင်တဲ့အာနာဒါမျိုးတွေကတော့ဖန်တီးရတာတူမယ်လို့ထင်ပါတယ
်ကျွန်တော်တို့ဒီဒီမိုကရေစီကိုပြောတဲ့အခါမှာတော့ဗောနော်စင်လုံးကြောမဟုတ်တဲ့ဒီမိုကရေစီဆိုတဲ့အယူဆတစ်ခုလည်းရှိပါတယ်ဒါကိုတသက်မမလိလာနေကြတာလည်းရှိတယ်အခုကြည့်ရတာကတော့ဖွဲ့စည်းပုံကိုကစားတယ်နော်ဖွဲ့စည်းပုံနဲ့ဆိုတော့ကြောင်ကြကြအာဏာရှင်စနစ်မဟုတ်ဘဲနဲ့ဒီစနစ်နဲ့တွားတယ်ဆိုတော့ဒီလိုစနစ်မျိုးမှာကောဒီမိုကရေစီတိုက်ပွဲအနေထားကဘယ်လိုများရှိပါသလဲ
အရေးကြီးတာကဒီလူထုထောက်ခံမှုကအရေးကြီးတယ်နောက်တစ်ခါရွေးကောက်ပွဲတွေမှာအနိုင်ရဖို့အရေးကြီးတာပေါ့နော်ဆိုတော့ဒီအနေထားမှာကျတော့တစ်ဖက်ကဒီအာနာအဟောင်းပေါ့နော်အာနာအဟောင်းအာနာကိုလက်ကင်ထားတဲ့အုပ်စုတွေကမစွန့်လွတ်ခြင်းတဲ့အခါမှာပြဿနာရှိပါတယ်အဲ့တော့အထူးသဖြင့်ကတော့ထိုင်းနိုင်ငံမှာပြောမယ်ဆိုလို့ရှိရင်အီလီလို့ခေါ်တဲ့ကျွန်တော်တို့ဟိုသတိကြီးတွေအုပ်စုတွေရှိပါတယ်ကုမ္ပဏီကြီးတွေရှိတယ်နောက်တစ်ခါကျတော့ဘယင်အပါဝင်ပေါ့စစ်တပ်ဒီအုပ်စုတွေကတနည်းတစ်ဖုံနဲ့တော်တော်ကြီးဩဇာကြီးနေတဲ့အနေထားမှာအဲ့တော့ပြည်သူတွေဘက်ကဘာရှိလဲဆိုတော့လမ်းပေါ်ထွက်မယ်ဆန္ဒပြမယ်ကိုယ့်ရဲ့အသေးလေးကမဲတပြားကိုနဲ့ဘုသူ့ကိုမဲပေးမယ်ဆုံးဖြတ်မယ်ရှိတယ်ဆိုတော့ဒါပေမဲ့ဒီခီးကဟိုတော်တော်ထလန်းရအောင်ပဲလို့ထင်တယ်တစ်ဖက်ကကျတော့လည်းနိုင်ငံတကာပန့်ပိုးမှုအထောက်အကူပြုမှုပေါ့နော်နောက်တစ်ခါဒေသတွင်တစ်ခုလုံးမှာဒီမိုကရေစီထွန်းကားလာမှုဒါမျိုးတွေကလည်းအရေးကြီးအောင်မယ်လို့ထင်ပါတယ
်။ကျွန်တော်တို့ဒီထိုင်းမှာဆိုလို့ရှိရင်လည်းဘရင်စနစ်တတိပြောလို့ရှိရင်တော့ဘရေတရစ်စနစ်နော်ဘရေတရစ်အခြေခံနဲ့စနစ်တစ်ခုကိုသွားဖို့ပေါ်လာတယ်။ကမ္ဘောဒီးယားမှာဆိုလို့ရှိရင်လည်းဟွန်ဆန်ကသူ့သားကြီးအာနာစက်ခံမှုအထိနော်ကျွန်တော်တို့ဒီဇိုင်းလုပ်လာတာမျိုးကိုကျွန်တော်တို့သွားပြီးတွေ့ရတယ်။ဆိုတော့အာနာဆက်ဆက်အာနာကိုချုပ်ကိုက်ထားတဲ့လူတွေကအာနာမှာဆက်နေခြင်းကဒီ conservative အုပ်စုတွေနဲ့တိုက်တာဒါတွေကတော့ democracy ကိုစိန်ခေါ်လာတဲ့အချက်တွေဖြစ်တာ
ဟုတ်ပါလားခင်ဗျဆိုတော့ဒီလိုအကြက်တဲပေါင်းစုံရှိတယ်ဒါပေမဲ့ထိုင်းနိုင်ငံမှာလည်းသူတို့ဆွေးနွေးတာကတော့ဟိုကျွန်တော်တို့ demographic shift ပေါ့နော်အခုဆိုလို့ရှိရင်မျိုးဆက်တွေအရ generation Z လို့ခေါ်တဲ့အခုနောက်ပိုင်းမွေးလာတဲ့အင်အားစုတွေပေါ့သူတို့ကမဲဆန္ဒရှင်တွေမှာများလာတယ်အဲ့တော့လာမဲ့ရွေးကောက်ပွဲတွေမှာဒီလူတွေရဲ့မဲကအဆုံးဖြတ်ဖြစ်မယ်ဆိုတဲ့သဘောမျိုးဆွေးနွေးတာလည်းရှိပါတယ်ဆိုတော့အဲ့တော့ဒီချက်ကလည်းဟိုထည့်သွင်းစဉ်းစားမယ်အချက်လို့ထင်တာပေါ့နော်ဆိုတော့နောက်တစ်ခုကကျတော့ပြောမယ်ဆိုလို့ရှိရင်ဒီတရုတ်နိုင်ငံကသူ့ရဲ့ဘာကောင်းလဲတရုတ်မိုဒယ်ပေါ့စီးပွားရေးဖွံ့ဖြိုးမှုနဲ့တရုတ်ရဲ့ဒီမိုကရေစီလို့ပြောတဲ့မိုဒယ်တွေကသူကထုတ်ရောင်းလာတဲ့ဟာမျိုးဖြစ်လာတယ်ဥပမာအဖြစ်ကမ္ဘောဒီးယားဆိုရင်တရုတ်နဲ့တော်တော်နှီးပါတယ်ထိုင်းမှာလည်းတရုတ်ရဲ့စီးပွားရေးကိုဘာကောင်းလဲယင်းနှမြုံနှံမှုတွေလိုချင်တာတွေရှိတယ်အဲ့တော့အဲ့လိုဖြစ်တဲ့အချိန်မှာအရင်တော့ liberal democracy မိုဒယ်ကနေပြီးတော့အခုကအခြားသောမိုဒယ်တွေကအပြိုင်ဆိုင်ဖြစ်လာတယ်အဲ့ဒီအနေထားကကျွန်တော်ထင်တာတော့နည်းနည်းလေးစိတ်ဝင်စားစရာကောင်းတယ်လို့ထင်ပါတယ်အဲ့တော့ကျွန်တော်ပြောချင်တာ American မှာအစိုးရသမ္မတဘိုင်ဒန်တက်လာပြီးတော့2013ခုနှစ်ပေါ့နော်အဲ့ဒီမှာ Summit for Democracy ပေါ့ Democracy ထိပ်သီးအစည်းအဝေးဆိုပြီးတော့လုပ်တယ်လုပ်တဲ့အခါကျတော့ပြောမယ်ဆိုလို့ရှိရင်ဒီအစည်းအဝေးတစ်ခုပြီးတာနဲ့နောက်ထပ်မတွေ့ရတော့သလိုဖြစ်သွားတယ်။တော့အဲ့တော့ဒီလိုမျိုးကြံတဲ့နိုင်ငံတွေဒီမိုကရေစီအင်အားစုတွေကလည်း commitment လို့နောက်တစ်ခါကျတော့ပံ့ပိုးကူညီမှုလို့ကြံတဲ့ကိုယ့်ရဲ့ model ကဘလောက်ခိုင်တယ်လဲပေါ့နော်။ဆိုတော့ဒီလိုမျိုးကိစ္စတွေကဟိုကျွန်တော်ထင်တယ်ကျွန်တော်တို့တစ်ခုတည်းမဟုတ်ဘူး။အားလုံးတော့အရေးကြီးတယ်ထင်ပါတယ်ခင်ဗျာ
။ political တက်ကလည်းဒီမိုကရေစီလှုပ်ရှားမှုပါ။နော်ဘဝကိုပေးပြီးပါဝင်ခဲ့တဲ့လူတစ်ယောက်ဖြစ်တယ်ဆိုတော့ဒီမိုကရေစီလှုပ်ရှားမှုမှာပုံပြအချိန်မြင့်တင်နိုင်အောင်ပုံပြကောင်းဘလို့ဒီလိုအချိန်လေးမှာဘလို့ဆောင်ရွက်ရင်ကောင်းမယ်လို့ပေါ်သူထင
်တယ်။ကျွန်တော်မြင်တာတော့တချို့ကိစ္စမှာအချိန်ဆောင်ဖို့လည်းလိုမယ်လို့ထင်တယ်။နောက်အခုထိုင်းနိုင်ငံမှာဖြစ်တဲ့ Move Forward Party ဆိုရင်ဒီရွေးကောက်ပွဲ3ချိန်လောက်အတွင်းမှာသူတို့ကအများဆုံးနိုင်လာတာဖြစ်တယ်။ဒါပေမဲ့သူတို့ကိုယ်တိုင်လည်းတွက်ထားတာအတိုက်ခံဖြစ်နေရအောင်ပဲသတုထချိန်နောက်ထပ်သက်တမ်း4ခုလောက်မှာမှသူတို့ကပို့ပြီးတော့ဟိုဘာကောင်းလဲအလှည့်ပြောင်းလုပ်နိုင်မယ်ဆိုတာမျိုးပေါ့နော်အဲ့တော့ကျွန်တော်ထင်တာအချိန်ဆောင်ရတဲ့အခါမျိုးလည်းရှိမယ်လို့ထင်ပါတယ်နောက်တစ်ခုကကျတော့ထိုင်းမှာကျွန်တော်တွေ့တဲ့အနေအထားမှာတော့ radicalism လို့ခေါ်မှာပေါ့နော်တိတ်ပြီးတော့အစွန်းရောက်တဲ့ဟာမျိုးကိုစိတ်တော့မသွားဘူးရတော့ကျွန်တော်တို့ဘာကောင်းလဲကျွန်တော်နိုင်ငံမှာလည်းဒီအစွန်းရောက်တဲ့အယူဆတွေနဲ့သွားနေတာစိုးရိမ်စရာတော့ရှိပါတယ် ဆိုအဲ့လိုအနေထားမှာတော့ကျွန်တော်ထင်တယ်ဟိုဘက်ပေါင်းစုံဟိုညှိနှိုင်းပြီးတော့သွားမယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကောင်းသွေ
းဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဆရာ
အခုကျွေးတဲ့ကြေညာသွားခဲ့သူကတော့ ISP မြန်မာကဒါရိုက်တာကောင်းသွေးနေဖြစ်ပါတယ်ကျွန်တော်ဒီမှာပါပါ
ဆရာဦးတမောင်သားမင်းမြန်းတင်ဆက်ခဲ့တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာအာရှဒီမိုကရေစီကျဆင်းနေပြီလားသုံးသပ်ခဲ့တာပါ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပို့ဖို့လိုရဆိုရင် VOA email လိပ်စာက bamis@voanews.com ဖြစ်ပါတယ်ဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger အနေနဲ့စာရေးဆက်သွယ်နိုင်ပါတယ်များတော်တော်ရှင်စီတွေကရေးသားပို့ချက်တွေကိုစောင့်မျှော်ကြိုးစိုးနေပါတယ်မကြခင်မှာတော့အပတ်စဉ်တင်ဆက်နေကြအာရှနိုင်ငံရေးဥရုယာတီနဲ့အနာဂတ်ကမ္ဘာလေယာဉ်စိုက်ပျိုးရေးသတင်းတွေအကြောင်းကိုနားဆင်ကြဖို့ရှိပါတယ်များ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
ပြည်ဝင်မမိုင်းရဲ့တနုနေမနခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အာရှနိုင်ငံရေးအပတ်စဉ်ကဏ္ဍနဲ့စတင်ကြပါတယ်အာဆီယံအနေနဲ့မြန်မာအရေးဖြည့်ရှင်းနိုင်ခြင်းမရှိရင်အရှေ့တီမောအနေနဲ့အဖွဲ့ဝင်အဖြစ်ပါဝင်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဇာနနာဂါစမာအိုကပြောထားပါတယ်ထိုင်းနိုင်ငံမှာတော့ Mood Forward Party ဦးဆောင်ပြီးအစိုးရဖွဲ့ခွင့်မရခဲ့ပါဘူးကမ္ဘောဒီးယားမှာတော့ဝန်ကြီးချုပ်ဟွန်ဆန်သာဟွန်မနက်ဝန်ကြီးချုပ်ယာရီကိုဆက်ခံပါတယ်ဒီလိုအကြောင်းအရာတွေကိုစူးစိပြီးကိုစော်မှုကျော်ကတင်ပြထားပါတယ်များ
နောက်နှစ်ခုနှစ်ကတရားဝင်လွတ်လပ်ရေးရရှိခဲ့ပြီးနိုင်ငံအဖြစ်ရောက်ရှိလာခဲ့တဲ့အရှေ့တီမောနိုင်ငံဟာအာဆီယံအဖွဲ့ဝင်အဖြစ်2025ခုနှစ်လောက်မှဝင်ရောက်မယ်လို့မျှော်လင့်ထားကြောင်းအရှေ့တီမောသမ္မတဟိုဆေရာမိုးစ်ဟိုတာကပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့တနင်္လာနေ့မှာပြောဆိုခဲ့ပါတယ်။ဒါပေမဲ့သမ္မတဟိုဆေရာမိုးနဲ့ဆွေးနွေးခဲ့တဲ့ဝန်ကြီးချုပ်ဇာနနာဂါစမာအိုကတော့အာဆီယံအနေနဲ့မြန်မာအရေးဖြည့်ရှင်းနိုင်ခြင်းမရှိဘူးဆိုရင်အရှေ့ဒီမောအနေနဲ့အာဆီယံအဖွဲ့ဝင်အဖြစ်ဝင်ရောက်အောင်မှာမဟုတ်ဘူးလို့အစောပိုင်းတုန်းကပြောဆိုခဲ့ပါတယ်
။တမီနေမဲမဘာရက်မိုင်မိုင်ဒေပါဖီလစ်စီ
ကျွန်တော်တို့အနေနဲ့ဒီမိုကရေစီစနစ်ကိုထူထောင်ခဲ့ပါတယ်။ဒီမှာအတန်းပဲတိုက်ခိုက်မှုတွေဖြစ်တာလည်းရှိခဲ့ပါတယ်။ဒါပေမဲ့ဘယ်တော့မှစစ်တပ်ကအာဏာမသိမ်းခဲ့ပါဘူး။ကျွန်တော်တို့ဟာဒီမိုကရေစီရင်ကျေးမှုအခိုင်အမာရှိတယ်ဆိုတာကိုကမ္ဘာကြီးကိုပြသနိုင်ခဲ့ပါတယ်။ကျွန်တော်တို့ကိုအာဆီယံအဖွဲ့ဝင်ဖို့တိုက်တွန်းကြပါတယ်။ဒါပေမဲ့အာဆီယံထဲမှာလူ့အခွင့်အရေးချိုးဖောက်တဲ့မြန်မာနိုင်ငံပါဝင်နေတုန်းပါပဲ။ဒါကြောင့်အာဆီယံဟာကျွန်တော်တို့ကိုပြည်သူအခွင့်အရေးတွေနဲ့ဒီမိုကရေစီဆိုတာကိုတင်ကြားပြသပေးနိုင်မှာမဟုတ်ပါဘူးလို့ဝန်ကြီးချုပ်ဇာနနာဂါစမာအိုကပြောဆိုသွားခဲ့တာပါ။ဆက်လက်ပြီးသူကပြောဆိုရမှာ
ဒ
ါကြောင့်ရှေ့ဒီမောရဲ့ရည်တည်ချက်ဟာကုလသမဂ္ဂနဲ့အတူတူပါပဲကျွန်တော်တို့ဘယ်အချိန်မှာအာဆီယံအဖွဲ့ဝင်အဖြစ်ရောက်ရှိနိုင်မလဲဆိုတာကိုတော့ကြည့်ရအောင်ပါပါကျွန်တော်ရှေ့ဒီမောဝန်ကြီးချုပ်တယောက်အနေနဲ့ပြောလို့တာကတော့အာဆီယံအနေနဲ့မြန်မာနိုင်ငံကစစ်အာဏာရှင်တွေကိုဖိအားပေးဆောင်ရွက်နိုင်ခြင်းမရှိဘူးဆိုရင်ရှေ့ဒီမောအနေနဲ့အာဆီယံအပေါ်မှာအယုံအကြည်မရှိပါဘူးလို့အရှေ့ဒီမောရဲ့လွတ်မြောက်ရေးတိုက်ပွဲဝင်သူရဲကောင်းတဦးလည်းဖြစ်ခဲ့တဲ့ဝန်ကြီးချုပ်ဇာနနာဂါစမာအိုကပြောဆိုသွားခဲ့တာပါအခုလိုအချိန်မှာပဲရွေးကောက်ပွဲအနိုင်ရပြီးအစိုးရဖွဲ့ဖို့အကြံအသေးတွေဖြစ်နေတဲ့ထိုင်းနိုင်ငံမှာတော့ညွန်ပေါင်းအစိုးရဖွဲ့နိုင်ရေးအတွက်ဝန်ကြီးချုပ်ဟောင်းတက်ချင်းရှင်နာဝတ်ရဲ့သမီးပီတွန်တန်ရှင်နာဝတ်ဦးဆောင်တဲ့ဖူထိုင်းပါတီဦးဆောင်ပြီးတပ်ပေါင်းစုအသစ်တစ်ခုကိုထပ်မံဖွဲ့စည်းလိုက်ပါတယ်ဒီတပ်ပေါင်းစုမှာပါတီ6ပါတီပါဝင်ပြီးအစိုးရဖွဲ့နိုင်ဖို့ပြည်သူတွေအနေနဲ့ထောက်ခံအားပေးကြပါလို့လဲဖူထိုင်းပါတီခေါင်းဆောင်တူဖြစ်တဲ့ချွန်လန်နန်စရိကယောက်ကဗိုလ်ထူးထဲမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်ဖူပราวทั้ง6พรรคและพรรคร่วมจัดตั้งรัฐบาล
ဖူထိုင်းပါတီနဲ့တပ်ပေါင်းစုဝင်ပါတီတွေရဲ့အစိုးရဖွဲ့စည်းမဲ့အပေါ်ပြည်သူတွေအနေနဲ့ယုံကြည်ထောက်ခံအားပေးကြဖို့ကျွန်တော်တို့6ပါတီတပ်ပေါင်းစုကမြစ်တာရက်ခံပါတယ်ပြည်သူတွေရဲ့အကျိုးစီးပွားအတွက်အခုရင်ဆိုင်နေရတဲ့အကြံအစည်တွေကိုဖြည့်ရှင်းပြီးတိုင်းပြည်ရှေ့ဆက်သွားနိုင်အောင်အတူတကွပူးပေါင်းလှုပ်ဆောင်ဖို့တိုက်တွန်းလိုပါတယ်လို့ဖူထိုင်းပါတီခေါင်းဆောင်ကပြောဆိုသွားခဲ့တာပါ ဖူတိုင်းပါတီဟာပြီးခဲ့တဲ့မေလရွေးကောက်ပွဲတော်မှာလွတ်တော်ကိုယ်စားလှယ်142ဦးနဲ့ဒုတိယအများဆုံးအနိုင်ရရှိတဲ့ပါတီဖြစ်ပါတယ်။ပထမအများဆုံးအနိုင်ရရှိခဲ့တဲ့ Move Forward ပါတီ၊ရှေ့သို့ချီပါတီ MFP ဦးဆောင်တဲ့တပ်ပေါင်းစုကအစိုးရဖွင့်နိုင်ဖို့ကြိုးပမ်းခဲ့ပေမဲ့စစ်တပ်လိုကြောင့်ဖွဲ့စည်းထားတဲ့အထက်လွှတ်တော်ကပါတီခေါင်းဆောင်ပီတာလင်ဂျရွန်ရက်နဲ့သူ့ရဲ့ပါတီကိုမထောက်ခံတဲ့အတွက် MFP ပါတီမပါဝင်တော့ဘဲဖူတိုင်းပါတီကဦးဆောင်ပြီးတပ်ပေါင်းစုအသစ်ဖွဲ့စည်းတာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့ကြာတာပြည်နယ်မှာလွှတ်တော်ကိုယ်စားလှယ်10ဦးရရှိထားတဲ့အထိုင်းပါတနာပါတီထံမှပူးပေါင်းဝင်ရောက်လာပါတယ်။ဒါပေမဲ့လည်းစစ်တပ်ကအာဏာသိမ်းပြီး2019ခုနှစ်ကတည်းကရေးဆွဲခဲ့တဲ့ဖွဲ့စည်းအုပ်စီးမြင်အရာလွှတ်တော်မှာအ ਨੇ စုံမဲရည်အတွက်356ဦးမဲရရှိမှသာအစိုးရဖွင့်နိုင်မှာဖြစ်ပါတယ်။ထဲလွှတ်တော်အမှတ်250ဟာစစ်တပ်အလို့ကျရွေးချယ်ခံထားတာဖြစ်ပါတယ်။လက်ရှိဖူတိုင်းပါတီဦးဆောင်တဲ့တပ်ပေါင်းစုမှာလွှတ်တော်ကိုယ်စားလှယ်238ဦးပဲရရှိထားသေးတဲ့အတွက်နောက်ထပ်ထောက်ခံမဲ134မဲလိုအပ်နေပါသေးတယ်။လက်ရှိဖွဲ့စည်းပုံကြောင့်ရွေးကောက်ပွဲအနိုင်ရပါတီတွေအစိုးရဖွဲ့ကိုအခက်အခဲကြုံနေရတာဖြစ်ပါတယ်။အခုလိုအချိန်မှာပဲကမ်ဘောဒီးယားမှာတော့ပြီးခဲ့တဲ့ဂျာတာပရင်းနဲ့ဩဂုတ်လ10ရက်နေ့တုန်းကတာဝန်ကနေအနားယူတော့မဲ့ဝန်ကြီးချုပ်ဟွန်ဆန်အစိုးရနဲ့သူ့ရဲ့သားဘိုးချုပ်ဂျီဟွန်မနဲ့ဦးဆောင်တဲ့အစိုးရအစ်တတို့တွေ့ဆုံပွဲကိုပြုလုပ်ခဲ့ပြီးဝန်ကြီးချုပ်ဟွန်ဆန်ကတယ်လီဂရမ်လူမှုကွန်ရက်မှာဖော်ပြခဲ့ပါတယ်။တိုင်းပြည်ကိုနှစ်ပေါင်း40လောက်ထူးတဲ့ခြေလှယ်အုပ်စိုးခဲ့တဲ့ဝင်ကြီးချုပ်ဝန်ဆန်ဟာသူ့ရဲ့သားအကြီးဟွန်မနက်ကိုဝင်ကြီးချုပ်နဲ့စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးယာလူတွေကိုလွှဲပြောင်းပေးခဲ့ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကသားဖြစ်သူဟွန်မနက်ကိုကျယ်လေးခွင့်ဗိုလ်ချုပ်ကြီးအဖြစ်ခန့်အပ်ခဲ့တာကိုဘရင်ကအတည်ပြုပေးခဲ့ပါတယ်။အနားယူရောက်မဲ့ဝင်ကြီးချုပ်ဝန်ဆန်ရဲ့သားအငယ်ဟွန်မန်းနီဟာလည်းသူ့အကိုဦးဆောင်တဲ့အစိုးရအသင်းမှာပြည်သူ့ဝန်ထမ်းဝန်ကြီးဌာနဝင်ကြီးအဖြစ်တာဝန်ယူမှာဖြစ်ပါတယ်။ဒါအပြင်သူ့ရဲ့တူဖြစ်သူရဲချုပ်တာဝန်ယူထားသူနတ်ဆိုဘဝင်ကလည်းဒုတိယဝန်ကြီးချုပ်အဖြစ်တာဝန်ယူမှာဖြစ်ပါတယ်။ဒါအပြင်ဝန်ကြီးချုပ်ဟွန်ဆန်အစိုးရပြည်ထောင်ဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေရဲ့သားဖြစ်သူတွေကလည်းသူတို့အဖေနေရာတွေကိုဆက်ခံယူကြမှာဖြစ်ပါတယ်။ကမ်ဘောဒီးယားမှာအခုလိုလူတစုကနေသားစဉ်မြေးဆက်အာဏာကိုဆက်လက်ချုပ်ကန့်ထားတာနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာအတိုက်အခံတွေမပါဘဲတစ်ဖက်သက်ကျင်းပခဲ့တာတွေကိုနိုင်ငံတကာအတိုင်းအဝဲမှာအပြင်းထန်ဝေဖန်မှုတွေရှိနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြောပြလိုက်ရပါတယ
်။အာရှနိုင်ငံရဲ့အခြေအနေကိုစုံမှုကျော်စူးစီးတင်ဆက်ခဲ့တာပါ။ဗီဒီယိုမြန်မာပိုင်းရဲ့တင်ပြနေတဲ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့လေယာစိုက်ပျိုးရေးသတင်းတွေဘက်ကိုလှည့်အောင်ပါ။လေယာစီးပွားသတင်းများအစီအစဉ်မှာတော့ကြက်ဘဲဝက်စီးပွားပြမွေးမြူသူတွေကိုချင်းငွေထုတ်ချင်းမယ်ဆိုတဲ့သတင်းမြို့သီးကျောက်အယောင်းဝယ် AB ဈေးနှုန်းကျဆင်းနေတာပြည်တွင်းအတွက်ကြက်သွန်တွေတွေဈေးကောင်းရရှိနေတာပါဝင်ထူးခြားတဲ့ပြည်တွင်းနောက်ဆုံးရလေယာစီးပွားသတင်းတွေကိုစူးစစ်ပြီး Farmer Times Media ဝိုင်းတော်သားတွေကစူးစစ်တင်ဆက်ပေးထားပါတယ်ညာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆက်ပြူရေးချစ်သူများရှင်လင်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုချိုချိုနဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးစီးပွားကဏ္ဍကထိတ်တဲရောက်နေတဲ့သတင်းတွေထဲမှာတော့ကြက်ဘဲဝက်စီးပွားဖြစ်မွေးမြူသူတွေကိုချင်းငွေထုတ်ပေးမယ်ဆိုတဲ့သတင်းနဲ့စတင်ပါလေ။ကြက်ဘဲဝက်စီးပွားဖြစ်မွေးမြူရေးလုပ်ကိုင်သူတွေကိုချင်းငွေထုတ်ပေးသွားမှာဖြစ်ပြီးတနိုင်တစ်ပိုင်းမွေးမြူရေးလုပ်ကိုင်သူတွေမပါဝင်ဘူးလို့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနကပြောဆိုထားပါတယ်။ဝက်ကောင်ကြီး100လောက်မွေးမြူသူကိုချင်းငွေကျပ်သိန်း350ခန့်ချေးပေးသွားမှာဖြစ်ပြီးကျပ်ဘဲမွေးမြူသူတွေကိုတော့ကျပ်ဘဲအကောင်ကြီး3000အတွက်ချင်းငွေကျပ်သိန်း150ခန့်ထုတ်ချေးသွားမှာဖြစ်ပါတယ်။ချင်းငွေရယူလိုသူတွေအနေနဲ့တက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးမှာရှိတဲ့မွေးမြူရေးဦးစီးဌာနတွေကိုဆက်သွယ်လျှောက်ထားနိုင်တယ်လို့စိုက်ပျိုးမွေးမြူရေးဝန်ကြီးဌာနကအောက်တိုဘာ17ရက်နေ့ကထုတ်ပြန်ထားပါတယ်။ဈေးကွက်တင်အစာဈေးနှုန်းတွေမြင့်တက်နေကြအောင်ရောင်းနှန်းဝင်ဝက်စေကောင်အတွက်6လအတွင်းအစာဘိုးကွန်ကြားဈေးကအနည်းဆုံး55ဒိန်လောက်ရှိပြီးဝက်အကောင့်100အတွက်ဆိုရောင်းနှန်းဝင်အရွယ်ရောက်လာဖို့အတွက်အနည်းဆုံးကျပ်သိန်း450ခန့်ကုန်ကျနိုင်တယ်လို့မကွေးတိုင်းကတနိုင်တစ်ပိုင်းဝက်မွေးမြူရေလုပ်ကင်သူကိုမင်းစောကပြောပါတယ်။ အခုနောက်ပိုင်းမှာကြက်ဝက်ပဲမွေးမြူရေးလုပ်ငန်းကိုတနိုင်တစ်ပိုင်းအသေးစားလုပ်ငန်းတွေနဲ့တွင်တွင်ကျဲကျဲလှုပ်ဆောင်လာကြတာကြောင့်တနိုင်တစ်ပိုင်းမွေးမြူသူတွေကိုလည်းငွေထုတ်ချေးပေးတယ်လို့ပြည်မျိုးနယ်ကဥစားချက်မွေးမြူရေးလုပ်ကိုင်သူဦးကျော်မြင့်ကတောင်းဆိုထားပါတယ်ခုလိုမိုးရသည်မှာအသားတို့ဝက်ချံဖန်းစီကြာဆင်းနေတဲ့အပြင်အသားစားကျချံဖန်းစီလဲကြာဆင်းနေတာကြောင့်တနိုင်တစ်ပိုင်းမွေးမြူသူတွေအခက်ခဲဖြစ်နေရလို့လဲဆိုကြပါတယ
်မြို့တီ6ကအယောင်ဝေအေးပြီးဈေးကျဆင်းနေပါတယ်ထိုင်းနိုင်ငံကိုအဓိကတင်ပို့နေတဲ့မြို့တီ6ဈေးကွက်ကပုံမှန်ထက်အယောင်ဝေအေးနေပြီးဈေးနှုန်းတွေလဲကျဆင်းလာတယ်လို့မြို့တီကုန်သည်တွေကပြောပါတယ်ပြင်တွင်းထွက်မြူတီကိုထိုင်းနဲ့တရုတ်နိုင်ငံကအများဆုံးဝယ်ယူနေတာဖြစ်ပြီးမြောက်တီကော်ပိုရိတ်အာရှလမ်းမကြီးနေရာတချို့မှာပြီးခရီးရဲ့ပိုင်ကပြက်စီမှုတွေဖြစ်ပေါ်ခဲ့တာကြောင့်ကုန်သွယ်မှုပြတ်တောက်ပြီးနောက်ပိုင်းအယောင်ဝယ်တိတိတသားအေးဆက်လာတာဖြစ်တယ်လို့မကွေးမြို့နယ်ကငရုတ်ကုန်သည်တဦးကပြောပါတယ်အယောင်ဝယ်အေးလာတာကြောင့်ပြီးခရီးလကငရုတ်တီ6တပိတ်တာကို14,000ကျော်တိပေါက်စီရှိခဲ့ပြီးမယ်လက်ရှိမှာတော့တပိတ္တာကို11,000ကနေ12,000ကျပ်အတွင်းသာပေါင်စီရှိနေပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လမှာတော့မြို့တီ6တပိတ္တာကို7,000ကျော်ထိဈေးရရှိခဲ့တယ်လို့ EOD တိုင်းရောက်သုံးမြို့နယ်ကငရုတ်ကုန်သည်တဦးကပြောပါတယ
်။ပြည်တွင်းထွက်ကျွတ်တွင်ဈေးတွေဈေးကောင်းရရှိနေပါတယ်။အခုရပိုင်းမှာပြည်တွင်းထွက်ကျွတ်တွင်ဈေးနှုန်းတွေစံချိန်တွေမြင့်တက်လာတယ်လို့ကုန်သည်တွေကပြောပါတယ်။ကျွတ်တွင်ကိုတရုတ်နိုင်ငံဘက်ကနေအဝယ်လိုက်လာတာကြောင့်ဩဂုတ်လဒုတိယအပတ်ကစလို့ဈေးနှုန်းစက်တိုက်မြင့်တက်လာတာဖြစ်ပြီးဩဂုတ်လ22ရက်နေ့မှာတော့လက်လီဈေးကွက်မှာကျွတ်တွင်တပိတ်တာကို4,000ကျပ်ထိရောက်ရှိလာတယ်လို့ပြည်မျိုးနယ်ကကုန်စုံဆိုင်ပိုင်ရှင်မအေးမော်ဟာပြောပါတယ်မြန်မာနိုင်ငံကျွတ်တွင်ကျွတ်တွင်ပြည်နယ်စပိုးဆောင်တီးတဲ့စိုက်ပျိုးထုတ်လုပ်တင်မှုရောင်းချသူများအတင်းကတော့ရန်ကုန်နဲ့နေဒီတာတွေမှာကျွတ်တွင်ဈေးကဈေးနှုန်းအနည်းငယ်သာကွာဟာလေလို့ဆိုပါလေ
အခုတော့တော်တော်ပြောင်းပဲဝယ်ရမရတယ်ဒီလိုပဲတနေ့ပါတော့ဝယ်ရတာလေးရှိတယ်တခါတစ်လေအဲ့လိုရှားမှဝယ်ရတာလေကျွန်တော်လည်းလေပြောက်ခိမကောဘူးနော်ဒီကဲဆိုရင်ဒီကဲဆိုရင်ကျေအလောက်ကွာမှကျွန်တော်ကဒီကဟိုရန်ကုန်ကျင်းရောက်ဟိုမပြေနိုင်ဘူးဟိုညမှာလည်းလက်ဆက်ကုန်နေသေးတယ်ဘာလဲလက်ဆက်ကုန်နေသေးတော့ဘာ
ရန်ကုန်ဘေးနောင်ကုန်းစည်တိုင်းလက်ကားစည်းကွက်မှာဩဂုတ်လ22ရက်နေ့ကကျွတ်တွင်ဒီတပိတ်တာကို3,500ကျပ်ပခုတ်ကူကုန်းစည်တိုင်းစည်းကွက်မှာကျွတ်တွင်ဒီတပိတ်တာကို3,200ကျပ်ပေါက်စည်းရှိခဲ့ပြီးပြင်ပလက်လီစည်းကွက်မှာဈေးမြင့်တက်တာကအစစ်စစ်တည်ယူပို့ဆောင်ဈေးနဲ့ဈေးတယ်တွေရဲ့တတ်မှတ်ဈေးနှုန်းဖြစ်တယ်လို့စပိုးဆောင်တီးတဲ့အတင်ဥက္ကဋ္ဌဦးခင်ဟန်ကပြောပါတယ်တရုတ်နိုင်ငံဟာကျက်တုံကိုအိန္ဒိယနိုင်ငံကလည်းတင်သွင်းနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကအိန္ဒိယနိုင်ငံမှာလေယာထွက်ကုန်ပြည်ပတင်ပို့မှုနဲ့ပတ်သက်လို့ပြောင်းလဲလိုက်တဲ့အခွန်နှုန်းထားကြောင့်တရုတ်နိုင်ငံဟာကျက်တုံကိုမြန်မာနိုင်ငံဘက်ကနေပို့မှုတင်သွင်းလာတာဖြစ်ပါတယ်
။ဘိုးကလည်းပြောတယ်။အိန္ဒိယကတော့ပြန်ရမယ် export ဖြစ်စီကျက်တုံကို40%ကျော်ခုန်ကောင်း။အဲဒီအပိုင်းချိန်လာလိုက်တာ။အခွန်လေးမတရားတော့တဲ့တော့ကျေလို့သိအစမပြေတော့ပြန်ဆက်လာပါ။ဟိုဒီဘက်ကိုပေါ်ဝင်နေ
ကျွတ်တွင်ကိုတရုတ်နိုင်ငံအပြင်ထိုင်း၊ VN, ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုပါတင်ပို့မှုရှိနေပေမဲ့လက်ရှိမှာတော့တရုတ်နိုင်ငံကသာအများအပြားဝယ်ယူနေရဖြစ်ပါတယ်။ကျွတ်တွင်ဈေးနှုန်းဟာစစ်တပ်ကအာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းတဖြည်းဖြည်းမြင့်တက်လာခဲ့တာဖြစ်ပြီးအရသာအစိုးရလက်ထက်2020ခုနှစ်အတွင်းကကျွတ်တွင်တပိတ်တာကို200ကနေ800ကျပ်အထိသာအများဆုံးရှိခဲ့တာဖြစ်ပါတယ
်အခုဆက်ပြီးဩဂုတ်16ရက်ကနေ22ရက်နေ့အထိဈေးကွက်တွင်တည်ကျနေနေဖြစ်သွားတယ်လေယာထွက်ကုန်တည်နေဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်မက်ပယ်နဲ့ပယ်စင်ကုန်ဈေးနှုန်းတွေကပြင်ကျဆင်းလာပါတယ်တတန်ကို25သိန်းဝန်းကျင်ထိရောက်ခဲ့တဲ့မက်ပယ်ဈေးကဩဂုတ်လ22ရက်နေ့မှာ24သိန်း2000ကျပ်ကိုပြန်ချဆင်းလာပါတယ်။ပယ်စင်ကောက်ကလည်းတတန်ကို36သိန်း9500ကျပ်ကနေ35သိန်းကျပ်ထိရက်ပိုင်းတွင်ပြန်ချဆင်းလာပါတယ်။နိုင်ငံချောင်းဝင်ဈေးပြန်ချဆင်းလာတာကြောင့်ပြင်တွင်းပယ်ဈေးကွက်ကိုရိုက်ခတ်လာတာဖြစ်တယ်လို့ဈေးကွက်ဆောက်ကြည့်သူတွေကဆိုပါတယ်။
မန္တလေးကုန်စီတိုင်းဈေးကွက်ထဲကိုနှမ်းတစ်အဝင်ရှိပြီးဝယ်လိုအားကောင်းနေရာကြောင့်ဈေးမြင့်မှာပဲဆက်ရှိနေရလို့ကုန်တယ်တွေကပြောပါတယ်။နှမ်းဖြူကိုတရုတ်နဲ့ဂျပန်ကအဓိကဝယ်ယူနေရာကြောင့် စီးမြင့်နေတာဖြစ်ပြီးမန္တလေးကုန်စည်တိုင်းမှာအောက်ဂုလ22ရက်နေ့ကနှမ်းဖြူဂျပန်45ပိတ်တံဝင်တအိတ်ကို4,200ကျပ်ကနေ4,350ကျပ်ပေါက်ဈေးရှိနေပါလေ။နှမ်းနှက်စမုံကတအိတ်ကို3,600ကျပ်ကနေ3,950ကျပ်နှမ်းညိုတက်ကတအိတ်ကို3,100ကျပ်ကနေ3,200ကျပ်အတီးတီးပေါက်ဈေးရှိပြီးတစ်ပတ်တွင်တအိတ်ကို9,000ကျပ်ကနေ8,000ကျပ်ထိမြင့်တက်လာပါလေ။
အခြေခံစားတောက်ကုန်ဖြစ်တဲ့ဆန်စည်းတွေကတော့ထပ်မံမြင့်တက်နေဆဲဖြစ်ပါတယ်။အော်ဂိုလာ22ရင်းနေကရန်ကုန်ဝါတန်းဆန်ကုန်စည်တိုင်းရဲ့ထုတ်ပြန်ချက်အရရွှေဘူပိုဆန်တအိတ်ကို33,900ကနေ34,500ကျပ်ပေါက်ဈေးရှိနေပြီးအရင်တစ်ပတ်ကထက်တအိတ်ကို2000ကျပ်။မြောင်းမြပိုဆန်က32,000ကနေ32,200ကျပ်ပေါက်ဈေးရှိနေပြီး10,000ကျပ်ဆန်ချမ်းဖြစ်တဲ့ရက်90ဆန်ကတအိတ်ကို9,600ကနေ8,600ကျပ်ပေါက်ဈေးရှိနေပြီးအရင်တစ်ပတ်ကထက်2,000ကျပ်အတီးတီးဈေးမြင့်တက်လာတာဖြစ်ပါတယ်ဆန်စည်းနှုန်းတွေကိုထိန်းချုပ်နိုင်ဖို့မြန်မာနိုင်ငံဆန်စမားအတင်းချုပ်ကအရင်ဆန်တွေထုတ်ရောင်းပေးနေပေမယ့်ပြည်တွင်းမှာဆန်ထွက်လို့ရောကျနေတာပါဝင်ကုန်တယ်ရရဲ့ဈေးကစားမှုတွေကြောင့်ဆန်စည်းကဆက်မြင့်တက်နေအောင်ပဲလို့သုံးသပ်မှုတွေလည်းရှိနေပါတယ်အခုတင်ဆက်ပေးထားတဲ့ဒီနေ့စည်းနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါလေရှင်
။ Farmer Times Media ကဝိုင်းတော်သားတွေတင်ဆက်ခဲ့တဲ့လေယာစက်ပြွေးစီးပွားသတင်းတွေပါအခုတော့ရာသီဥတုပြောင်းလဲမှုကြောင့်အိုးအိမ်ဆွန့်ခွာသူတိုးလာတဲ့အကြောင်းပတ်စဉ်အစီအစဉ်နဲ့ကြည့်အောင်ပါ။ဆက်မှုခေတ်ဦးကာလကကမ္ဘာအပူချိန်ထက် 1.5 နဲ့ 1.5 ဒီဂရီထိမြင့်တက်လာရင်ကမ္ဘာဒေသအတော်များများလူတွေနေလို့မရတော့တဲ့ဒေသတွေဖြစ်လာနိုင်ပြီးအများစုကဆင်းရဲနှွမ်းပွားတဲ့တိုင်းပြည်တွေဖြစ်လိမ့်မယ်လို့ပညာရှင်တွေကပြောပါတယ်။ဖလောင်ရင်တန်းခွေ short ချရေးကျိုးပန်းနေတဲ့တိုင်းပြည်တွေကလည်းဒီလိုအခြေအနေတွေအတွက်တော့ချိုးတင်စီစဉ်ထားတာမရှိဘူးလို့ထောက်ပြကြပါတယ်။ဥရုယာတိနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ပြထားပါရမညာ
။ Iran နိုင်ငံတောင်ပိုင်း UNESCO ကမ္ဘာအမွေအနှစ်စီဝင်Chiberis စိတ်မြေဒေသကြီးကတော့နှစ်တွေနဲ့ချီမိုးခေါင်လာတဲ့အတွက်အခုတော့ဖုံးဆိုးမြေလိုအသွင်ပြောင်းလာနေပါပြီ။စိမ့်ဆိုးနေတဲ့ကျူရောကြီးတွေလည်းပြင်းထန်လာတဲ့အပူချိန်အောက်မှာမရှင်သန်နိုင်ကြတော့ပါဘူး။ဒီဒေသရဲ့ပြင်းပြနေအပူချိန်က50ဒီဂရီဆယ်စီယပ်ထိရှိပါတယ်။ဒီစိတ်မြေဒေသမှာမြို့ရိုးဆင်ဆက်လုတ်ကင်ဆတ်တက်လာတဲ့ဒေသခံတွေလည်းပေါ်ဝါရက်ဒီရဲ့အတွက်အရတပါကိုပြောင်းကြပါတယ်။
ဒီရှားပါတဲ့တံကကျေးလက်ဒေသကလူတွေရဲ့ဘဝရှင်သန်ရက်ဒီအပေါ်တိုက်ရိုက်တက်ရောက်မှုရှိပါတယ်။ရေကိုမှီခိုအသက်မွေးနေရတဲ့အတွက်ရေခန်းချောက်သွားတဲ့အခါလုတ်ကင်စားတော့ဖို့လည်းမဖြစ်နိုင်တော့ပါဘူး။ကျွန်တော်တို့နဲ့လက်တွဲပြီးလုတ်ကင်စားတော့နေသူတွေကိုဟိုဖို့ဒီဖို့လုပ်နေရလည်းမဟုတ်ပါဘူး။ကျွန်တော်တို့မှဒီလုတ်ကလွဲပြီးတစ်ဖက်တစ်လမ်းကနေလည်းဝင်ဝင်မရှာတတ်ကြပါဘူး။ကျွန်တော်တို့မျိုးစင်ဆက်ဒီစိတ်မြေတော်ကိုပဲမိခိုးပြီးလုတ်ကင်စားတော့လာကြတာဖြစ်ပါတယ
်။နိုင်ငံတောင်ပိုင်းကစိတ်မြေတော်ကြီးကြုံနေရတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာစိန်ခေါ်မှုတွေကို2006ခုနှစ်ကတည်းက Nature Iraq သဘာဝပတ်ဝန်းကျင်အဖွဲ့ကအသိပညာပေးလာတာပါ။ Tigris နဲ့ Euphrates မြစ်တွေကစီးဝင်လာရတာပေါ်လာတဲ့စိတ်မြေတော်ရဲ့အခြေဝန်ဟာကီလိုမီတာ2000ကျော်ရှိရာကနေ1990ပြည်လုံးနဲ့ပါတော့ကီလိုမီတာ4000လောက်သာကျန်ပါတော့တယ်။
In the end of the winter
song kong ngaw so yin di di ta ma taip pi ni lo tan ni kaung ma de mwe myue ta ma re ta nga de re ne ye pin jae ji ko le twei ka ya da ba khu lo chi baung no za jwe mwe myue ta ma re ta nga de re le ma shi do baung no za jwe re ye a sa phit de ju bin ni le tei kaung ma bi
khu la ta ma ga lu khwin ye san ya commissioner min ji folter tak ka le iraq taung mai ga basra a yak ko ohula san mai ma twa yak pi mye ri song shong pi lo ne ya pyaung shwe kya de data khan rue ne twe song ngae ba de
this is a climate emergency and it is high time that it is treated as such not just for iraq
da ha uru ya di a yee bo a chein ni phit ba de a yee bo kaisa a phi kain twe ya me de ge a chein kala ko yauk ni ba bi အီရန်နိုင်ငံတစ်ခုတည်းအတွက်မဟုတ်ပဲတစ်ကမ္ဘာလုံးအတွက်အရေးပေါ်ကိစ္စဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုကိုထိန်းချုပ်ရမယ်ကျွန်တော်တို့ရဲ့တာဝန်တွေဆက်ပြီးပြက်ကွက်နေမယ်ဆိုရင်တော့ဒီမှာတွေ့မြင်နေရတဲ့အဖြစ်ပြက်မျိုးတွေကိုကမ္ဘာအခြားဒေသတွေမှာလည်းတွေ့မြင်လာရမှာဖြစ်ပါတယ
်။မိုးခေါင်ရေရှားမှုအပအဝင်ဆိုးဝါးပြင်းထန်တဲ့ရာသီဥတုအခြေအနေမျိုးတွေကိုဒီဒေသမှာလွန်ခဲ့တဲ့နှစ်ပေါင်း40လောက်ကစပြီးတော့ကာလကြာရှည်ရင်ဆိုင်လာတာဖြစ်ပါတယ်။ ကုလသမဂ္ဂရွှေပြောင်းအခြေချသူများအေဂျင်စီ IOM မြေအစိုးရမိုးကောင်ရေရှားမှုမြေစီဩဇာပျက်စီးဆုံးရှုံးမှုမြေရီတွေထဲစားတပ်ပါဝင်မှုမြင့်တက်လာတာတွေကြောင့်စိုက်ပျိုးရေးမွေးမြူရေးနဲ့ငါးဖန်လုပ်ငန်းတွေအပေါ်တက်ရောက်လာရကမိသားစုပေါင်းများစွာတို့ရဲ့အသက်မွေးဝမ်းကြောင်းတွေထိခိုက်ပြီးဆောက်ဝနေရေးခက်ခဲလာပါတယ်။ဆက်တိုက်ဆိုသလိုမိုးကောင်ရေရှားလာတဲ့အတွက်ချောင်းတွေမြောင်းတွေလည်းခန့်ချောက်လာပါတယ်။
There is a change in the environment of this area. Instead of the water, there is
ဒီဒေသရဲ့သဘာဝပတ်ဝန်းကျင်လုံးဝပြောင်းလဲသွားပါပြီ။ရေပြင်ကြီးရှိခဲ့တဲ့နေရာမှာလုံးဝခြောက်တွေ့နေတဲ့မြေပြင်ကိုပဲတွေ့ရပါတယ်။ကျူပင်တွေနေရာမှာဆိုရင်လည်းတဲကန်နံရမှာပောက်တဲ့အပင်မျိုးတွေကိုပဲတွေ့နေရပါတယ်
။ချမ်းသာတဲ့အတိုင်းမြေတွေကြောင့်ဥတုရာသီပြောင်းလဲလာတာဖြစ်ပေမဲ့သဘာဝဘေးဒဏ်တွေကတော့ဆင်းရဲနှွမ်းပါတဲ့အတိုင်းမြေတွေကသာအများဆုံးခါးစီရင်ဆိုင်ကြတာဖြစ်ပါတယ်။ကပအပူချိန်မြင့်တက်စေတဲ့ဖလုံးအိမ်တန့်ွက်လျှော့ချဖို့ချမ်းသာတဲ့နိုင်ငံတွေကဆောင်ရွက်နေပေမဲ့အခုလိုအိုးအိမ်စွန့်ခွာနေကြတဲ့ပြည်သူတွေရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့ရေရှည်စီမံကိန်းချဆောင်ရွက်တာတော့မတွေ့ရဘူးလို့သုတေသီတွေကထောက်ပြပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့စည်းရုံးတွေအရ2008နဲ့2016ခုနှစ်အတွင်းဥတုရာသီပြောင်းလဲမှုကြောင့်နှစ်စဉ်ရွှေ့ပြောင်းကြသူက 23.5 သန်းရှိပါတယ်။ရည်ကြီးရရှန်နာမုံတိုင်းတိုက်တာသောမီလောင်နာနဲ့အပူချိန်ပြင်းထန်လွန်းတာကြောင့်အခုလိုအိုးအိမ်ဆုံးပြီးတော့ပြောင်းရွှေ့နေရတာပါ2050ပြည်လွန်အရောက်မှာတော့အခုလိုရာသီဥတုပြောင်းလဲမှုကြောင့်နေရပြောင်းရွှေ့ရသူကတန်ပေါင်း1900ကျော်အထိရောက်လာလိမ့်မယ်လို့လည်းခန့်မှန်းကြပါတယ်ဒါကြောင့်လဲဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးအင်းနိုင်အားလိုက်ဆောင်ရွက်ကြဖို့ပညာရှင်တွေကစဉ်ဆက်မပြတ်တတိပေးတိုက်တွန်းနှိုးဆော်နေတာလည်းဖြစ်ပါတယ်ကျမနှလုံးပါ
ရာသီဥတုပြောင်းလဲမှုကြောင့်အိုးအိမ်စွန့်ခွာရတာတွေပိုများလာတဲ့အကြောင်းကိုဥတုရာသီနဲ့နဂတ်ကမ္ဘာအစည်းအဝေးမှာနန်းလောင်ကတင်ပြခဲ့တာပါ။ VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစည်းအဝေးတွေ၊ Radio အသံလွှင့်အစည်းအဝေးတွေကို VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com ရဲ့ပင်မစာမျက်နှာမှာကြည့်နိုင်ပါတယ်။အဲ့ဒီပင်မစာမျက်နှာမှာလက်ရဘက်မှာလည်းတိုက်ရိုက်နားဆင်နိုင်တဲ့လင့်တွေရှိပါတယ်။အဲ့ဒီမှာနေ့စဉ် TV သတင်းလား TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတိုတွေကိုကဏ္ဍလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်အတွက်မှာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးခင်ဗျာ။
ယူကရိန်းနိုင်ငံမြောက်ပိုင်းကက်စပီယန်နက်ဆန်အရှေ့ပိုင်းဒွန်းစက်ဒေသတွေမှာလာမယ့်နှစ်ထဲရုရှားဘက်ကနေထိုးစစ်တွေပိုးပြီးပြင်းပြင်းထန်ထန်ဆင်နွှဲလာဖို့ရှိတဲ့ထောက်ထားတွေတွေ့နေရတယ်လို့ယူကရိန်းအရေးစောင့်ကြည့်နေတဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်ဒေသရင်းမှာရုရှားရဲ့ဥတီချက်ကအနောက်ပိုင်းဒေသမှာအော့စကာမြစ်အထိထိုးစစ်ဆင်ပြီးလူဟန်စ်ဒေသတွေမှာဂျာဂန်ဇုံတစ်ခုဖန်တီးဖို့ဖြစ်တယ်လို့လည်းပြောပါတယ်2060ခုနှစ်တွင်စီကအမေရိကန်နိုင်ငံမှာအသားရောင်ခွဲခြားမှုတိုက်ဖျက်ရေးလူမဲတွေရဲ့အခွင့်အရေးအတွက်ဥဆောင်ပြီးတိုက်ပွဲဝင်ခဲ့သူမာတင်လူသက်ကင်းဂျူနီယာရဲ့ I have a dream ဆိုတဲ့နာမည်ကျော်မင်ကွန်းအနှစ်60ပြည့်အထိမ်းအမှတ်ဖြစ်တဲ့ Washington DC ရဲ့မြို့တော် Lincoln Memorial အဆောက်အအုံမှာစနေနေ့ကလူထောင်ချီပြီးတော့တက်ရောက်ခဲ့ကြပါတယ်။ဒီထိတက်ပွဲကိုဒေါက်တာကင်းရဲ့မျိုးဆက်မိသားစုဝင်တွေဥဆောင်ပြီးလှုပ်ရှားတာလည်းဖြစ်ပါတယ်။အမေရိကန်ကထိုင်ဝမ်ကိုအမေရိကန်ဒေါ်လာတန်း900ဘူးလက်နက်တွေရောင်းချဖို့အတွက်အတည်ပြုခဲ့တဲ့နောက်ရက်တွေမှာပဲတရုတ်ကထိုင်ဝမ်ကျွန်းကိုဥတီပြီးဒါဇင်နဲ့ချီတဲ့စစ်လေယာဉ်တွေစစ်သင်္ဘောတွေဆစ်လွတ်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှာပြောကြားလိုက်ပါတယ်အမျိုးသမီးကမ္ဘာဖလားပြိုင်ပွဲမှာစပိန်ဘိုးဆွဲခဲ့ပြီးတဲ့နောက်မှာစပိန်တော်ဝင်ဘောလုံးဖွဲ့ချုပ်ရဲ့ဥက္ကဋ္ဌလူးဝစ်ရာဘလက်စ်ကအသင်းသူဂျန်နီဖာဟာမိုဆာနှုတ်ခမ်းကိုအတင်းနန်းရှုတ်တာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆင်မှုတွေလုပ်နေခြင်းအတွင်းသူကိုဘောလုံးပြိုင်ပွဲနဲ့ဆက်ဆက်တဲ့လုပ်ငန်းတာဝန်အားလုံးကိုရပ်ဆိုင်ထားလိုက်တယ်လို့ဩဂုတ်လ26ရက်မှာ FIFA ကမ္ဘာဖလားဘောလုံးအဖွဲ့ချုပ်ကနေကြေညာလိုက်ပါတယ်
။သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လွှင့်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်။အသံဖန်းနဲ့ရုပ်သံဖန်းအင်ဂျင်နီယာတွေကတော့ Robert Best နဲ့ Robert McLean တို့ဖြစ်ကြပါတယ်။ဒီ VOA American တန်ရဲ့မနက်ပိုင်းအစည်းအဝေးကိုဒီမှာပဲအဆုံးသတ်ပြစီခင်ဗျာ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တောတာရှင်နေနဲ့တကွမြမပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းတောကခသိန်းရှင်းနှိမ့်ပြီးကျမ်းမာရွှင်လန်းကြပါစေခင်ဗျာကျွန်တော်ကတော့ငြိမ်းချမ်းပ
This program has come to you from the Voice of America, Washington.